Welcome to the Voice of America in Burmese.
Mingla mne khe mashe. Natasako gune mila tongse ye jadabri ni mne khe VOA season 2 go. American piran su miro Washington DC gani taya ito le ni babi. Taito mita nasate lise ngasate. VOA Facebook samya na VOA Burmese News gani piro le radio tolhen jay na dbye ni nase nai marashen.
ကျွန်တော်ခွန်ညိုပါခုမနက်ခင်းစီဇန်2တာဝန်ယူပါမယ်ရှင်ကျွန်တော်ကျော်စန်သာပါသမ္မတဒေါ်နယ်ထရမ့်ကိုဥပဒေကြောင့်အရဆွဲဆိုမှာမဟုတ်ဘူးလို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကထပ်မံပြောကြားလိုက်ပါတယ်အမေရိကန်ယာယီကာကွယ်ရေးဝန်ကြီးရှန်နဟန်အာရှဒေသကိုကြီးထွင်နေပါတယ်ဆက်ကြောတဲ့မင်္ဂလာတူကိုမီဆိုတပ်ဖြတ်မှုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူ16ရောက်ကိုတရားစ
မှုကသမရအနေနဲ့ရာဇဝတ်မှုမကျူးလွန်ဘူးလို့ယူဆလို့မရကြောင်းပြောလိုက်တာပါကြောင့်ပါလဲဆိုတဲ့နိုင်ငံတကာသတင်းလွှာတပုတ်နဲ့အတူမြန်မာပြည်ဆိုင်ရာသတင်းလွှာတွေမှာတော့
Myanmar military that doesn't understand human rights principles and is not abiding by international human rights law. So
ပေါ်ဒူးနေကထုတ်တဲ့ AI ရဲ့ရခိုင်ပြည်ပခတ်ဆိုင်ရာအစီရင်ခံစာမှာမြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်နေတယ်ဆိုတဲ့အချက်ကိုတပ်မတော်ကပယ်ချတာကို AI ကအထောက်အထားခိုင်လုံမှထုတ်ပြန်တဲ့အကြောင်းတုံ့ပြန်သွားတာကိုအခုလိုနားဆင်ကြရမှာပါ။တခါဝတီနဲ့တောင်ပိုင်းနဲ့မြောက်ပိုင်းကထုတ်တဲ့တစိုက်တွေနဲ့စိတ်ကြွဆေးပြ၄သန်းကျော်ကိုဖမ်းဆီးရမိတဲ့အကြောင်းထိုင်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီလိုသတင်းဆောင်ပါတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်ကိုတရားစီရင်ရေးဟန်တားမှုနဲ့စွဲချက်တင်ရေးဟာတရားရေးဌာနရဲ့ညွန်ကြားချက်အတိုင်းလုပ်ဆောင်ရတဲ့သူ့အတွက်ရွေးချယ်စရာလမ်းမဟုတ်ဘူးလို့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဗိုဒူးနီယာထပ်မံပြောပြလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကရုရှားဝင်ရောက်ဆွတ်ဖက်မှုနဲ့ဒေါ်နယ်ထရမ့်သည်တရားစီရင်ရေးကိုဟန်တားခဲ့ခြင်းရှိမရှိဆိုတာနှစ်နှစ်တာစုံစမ်းစစ်ဆေးခဲ့ရတဲ့သူ့ရဲ့တာဝန်ကိုမလနှောင်းပိုင်းမှာအဆုံးသတ်ပြီးပိတ်သိမ်းတော့မယ်လို့လည်းကြေညာလိုက်ပါတယ်တရားစီရင်ရေးကိုအဟန်တားဖြစ်တဲ့ဖြစ်ရတရားစင်ဒီပါပေါ်ထွက်ခဲ့ပေမဲ့ဘာကြောင့်ဒေါ်နယ်ထရမ့်ကိုဆွဲချက်မတင်ဘူးလဲဆိုတာနဲ့ပတ်သက်ပြီးရှင်းလင်းရမှာတော့အနာလစီသမ္မတတူကိုတရားစွဲလို့မရဘူးဆိုတော့ကာလာတာရှိတီစီလာခဲ့တဲ့တရားရေးဌာနရဲ့သဘောထားကသူ့ကိုတမ်းမြစ်ထားလို့ဖြစ်တယ်လို့မစ္စတာမူလာကပြောသွားပါတယ် FBI ကပြည်ထောင်စုစုံစမ်းစစ်ဆေးရေးအဖွဲ့အကြီးအကဲဟောင်းရောဘတ်မူလာကိုအထူးစုံစမ်းစစ်ဆေးမှုအဖြစ်2019မေလတုန်းကသမ္မတထရမ့်ခန့်ခဲ့တာဖြစ်ပါတယ်တောင်ဝန်ထမ်းဆောင်ဆက်သမ္မတတူသူရဲ့မှားယွင်းတဲ့လုပ်ရကြောင်းတရားစွဲဆိုဖို့နဲ့ရာထူးကဖယ်ရှားဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဥပဒေမှာစီးရပြဋ္ဌာန်းချက်တစ်ခုရှိနေတဲ့အတွက်လည်းသူ့အနေနဲ့စွဲချက်မတင်ဖို့ဆုံးဖြတ်ရတာဖြစ်တယ်လို့ရှင်းလင်းသွားပါတယ
်။အီရန်ဟာအရှေ့လေပိုင်းဒေသတလောမှာအမေရိကန်နဲ့မဟာမိတ်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေလှုပ်ဆောင်ဖို့အတွက်အသင့်ပြင်နေတယ်လို့အမေရိကန်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥဆောင်အရာရှိတွေကသတိပေးလိုက်ပြီးအဲ့ဒီဒေတာရင်းကိုတက်တွေတိုးပြီးဆစ်လို့ဖို့ဆုံးဖြတ်ခဲ့ပါတယ်။အီရန်ဟာမတိမငြိမ်ဖြစ်နေတဲ့ဒေတာရင်းအန်ရတူလောင်စီစဉ်နေတဲ့ဆိုရယ်ထောက်လိုင်းသတင်းတွေနဲ့ပတ်သက်ပြီးဗော်တဖူးနေမှာယာယီကာကွယ်ရေးဝန်ကြီးကရောပူဒဲစီဥစီအရာရှိချုပ်မြန်အလှည့်ကျဥက္ကဋ္ဌကပါခုခံပြောကြားခဲ့တာပါ။အဲ့ဒီဒေတာရင်းပုံမှန်မဟုတ်တဲ့ချင်းချောက်မှုတွေရှိတယ်ဆိုရယ်ထောက်လိုင်းသတင်းတွေမှန်မှန်ရပြီးဒီသတင်းတွေဟာခိုင်လုံမှုရှိတယ်လို့အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့ကာကွယ်ဝန်ကြီးကပြောပါတယ်ပူဒဲစီဦးစီအရာရှိချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျိုးဆက်ဒန်ဖို့ကလည်းထောက်လိုင်းရင်သတင်းတွေအတည်ပြုနိုင်တာနဲ့ချက်ချင်းပဲဒီဒေတာရင်းကိုတက်တွေဆစ်လွတ်ခဲ့တယ်လို့ဝါရှင်တန် DC မှာပြောပါတယ်။အခုတွေ့နေရတဲ့ချင်းချောက်မှုပုံစံလှုပ်ရှားမှုပုံစံနဲ့အသွင်တစ်မျိုးဖြစ်ပြီးတော့ယီမင်ကနေပင်လယ်ခွေ့နဲ့အီရတ်အထိဖြန့်လာတဲ့ချင်းချောက်မှုမျိုးဖြစ်ကြောင်းပြောပါတယ်။ဒါအပြင်အာရဗ်စောက်ဘောများနိုင်ငံကမ်းရိုးတန်းကယင်နန်တင်တင်မော်တွေတိုက်ခိုက်မှုဘိုက်တက်ကအမေရိကန်တိုင်းရင်းတိုက်ခိုက်ခံမှုတွေဟာအီရန်ရဲ့လှုပ်ရှားမှုပုံစံတစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးဂျွန်ဘိုလ်တင်ကလည်း UAE ကမ်းရိုးတန်းမိုင်းခွဲတိုက်ခိုက်မှုမှာအီရတ်ဟာအတာဝန်ရှိတယ်လို့ဗိုလ်တဖူးနေမှာပြောပါတယ်ဒါပေမဲ့အီရန်နိုင်ငံခြားရေးဝန်ကြီးပြောခွင့်ရကတော့ဒီဆွတ်ဆွဲမှုကအဓိပ္ပာယ်မရှိဘူးလို့တုံ့ပြန်ပါတယ
်အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ချန်ဟန်ကတရုတ်နိုင်ငံဟာကာကွယ်ရေးကိစ္စမှာထိတ်တန့်သတိထားမဲ့နိုင်ငံအဖြစ်ဆက်လက်ရှိနေစေလို့ဆိုပါတယ်ဒါပေမဲ့အမေရိကန်ရဲ့ကာကွယ်ရေးအစီအစဉ်ပေါ်မှာအီရန်နိုင်ငံရဲ့ချင်းချောက်မှုကကြီးစိုးနေတယ်ဆိုတာလဲသူ့ရဲ့လက်လောအာရှခီးစဉ်ကပြသလိုက်တာပါအရှိလက်ပိုင်းနဲ့မြောက်ကိုရီးယားတွေရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးအချိန်ယူရမှာဖြစ်ပေမဲ့ တရုတ်ရဲ့စစ်အင်အားကြီးထွားလာမှုကတော့အမေရိကန်ပြည်ထောင်စုအနေနဲ့မျက်ခြေပြတ်မခံနိုင်ဘူးလို့ဂျကာတာမြို့တော်ကိုအစွာဗုဒ္ဓနေရသတင်းထောက်တွေကိုပြောကြားသွားပါတယ်။အမျိုးသားကာကွယ်ရေးမဟာဗျူဟာအကောင့်ထက်ဖော်ရေးဟာသူ့ရဲ့ထိတ်တန့်ဦးစားပေးဖြစ်ပြီးဒီမဟာဗျူဟာမှာတရုတ်ကိုဦးစားပေးသတ်မှတ်ထားတယ်လို့ဆိုပါတယ်။ရှန်နန်ဟန်ဟာသူတို့မဟာမိတ်တွေကိုအမေရိကန်ကပြစ်မှတ်ထားဘူးဆိုတာပြသဖို့ရည်ရွယ်ချက်နဲ့အာရှပစိဖိတ်ဒေသကိုခီးထွက်နေတာဖြစ်ပါတယ်။ဒီပတ်နောက်ပိုင်းစင်ကာပူမှာကျင်းပမဲ့ရှန်ဂရီလာကာကွယ်ရေးစကားဝိုင်းမှာတရုတ်ကိုဥတီတဲ့အာရှဆိုင်ရာအမေရိကန်ရဲ့စစ်ရေးအနေအထားကိုမင်ကွန်းပြောမှာဖြစ်ပါတယ်။ဒီခီးစဉ်ဟာအီရန်ရဲ့ချင်းချောက်မှုကာကွယ်မှုအစီအလပိုင်းမှာအမေရိကန်ကာကွယ်ရေးအင်အားဖြည့်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပေါ်ထွက်လာတဲ့ခီးစဉ်လည်းဖြစ်ပါတယ်
။ American Sua Agency ရဲ့ contract လုပ်ငန်းတွေနဲ့ကုညီထောက်ပံ့ပေးထားတဲ့အဖွဲ့အစည်းတွေအနေနဲ့တရုတ်နိုင်ငံကဆက်သွယ်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ဟာဝေးကုမ္ပဏီထုတ်ပစ္စည်းတွေကိုဝယ်ယူအသုံးမပြုဖို့တားမြစ်တဲ့ဥပဒေဟာအခြေခံဥပဒေနဲ့မညီကြောင်းစီရင်ဆုံးဖြတ်ဖို့အတွက်အမေရိကန်ဗဟိုအစုအတရားရုံးကိုဟာဝေးကုမ္ပဏီကတိုက်တွန်းလိုက်ပါတယ်။မတ်လထဲမှာတရားစွဲဆိုထားတဲ့ဟာဝေးကုမ္ပဏီဘက်ကတရားရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်ဆုံးသတ်နိုင်အောင်စီရင်ဆုံးဖြတ်ပေးဖို့ကုမ္ပဏီရှိနေတွေကအင်ကာနေမှာရှောင်လိုက်ကြတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုရဲ့အမျိုးသားကာကွယ်ရေးအုပ်ကြီးပြဋ္ဌာန်းချက်ဟာမျှတမှုမရှိသလိုတရားရုံးကျင်စစ်ဆေးတာလည်းမရှိပဲကုမ္ပဏီဘက်ကခြေပတ်권လည်းမရှိတဲ့အပြင်ကွန်ဂရက်စ်လွှတ်တော်အနေနဲ့အပြစ်ရှိကြောင်ဆုံးဖြတ်တာမတရားဘူးလို့ရှင်းနေတွေကရှောက်လဲတာပါဟာဝေးကုမ္ပဏီနဲ့တရုတ်အစိုးရကြားပတ်သက်မှုကြောင့်လုံခြုံရေးအတွက်စိတ်မချအောင်ဆိုတဲ့ဆွဆဲချက်နဲ့အမေရိကန်လွှတ်တော်အမတ်တွေကပြီးခဲ့တဲ့နှစ်ထဲကာကွယ်ရေးအသုံးစရာဥပဒေကြမ်းရေးဆွဲရမှာကန့်သက်ချက်ကိုထည့်သွင်းခဲ့တာပါဟာဝေးကုမ္ပဏီကတော့တရုတ်အစိုးရထိန်းချုပ်မှုတစုံတရာမရှိဘူးလို့ညင်းဆိုပါတယ်ဒါပေမဲ့ဒီအစိုးရဥပဒေရဒီကုမ္ပဏီတွေကွန်ရက်တွေနဲ့ဤပညာကုမ္ပဏီတွေအနေနဲ့အာဏာရှင်အစိုးရအလိုကျလှုပ်ဆောင်မဲ့အနေအထားဖြစ်နေတဲ့အတွက်အချက်လက်ဤပညာတွေတရုတ်ကွန်မြူနစ်ပါတီကတောင်းမယ်ဆိုရင်ဒီကုမ္ပဏီတွေကပေးရမယ့်အနေအထားဖြစ်နေတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Morgan Ortega's ကဗုဒ္ဓဘုနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
်ဘီအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့ရောဗီအေသတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အစွန်ရောက်အမျိုးသားရေးဝါဒီအဖြစ်လူသိများတဲ့ဥဝီရသူကိုဖမ်းဆီးဖို့သက်ဆိုင်ရာတိုင်းသံဃာမဟာနိုင်ကအဖွဲ့ရင်းညှိနှိုင်းသွားမယ်လို့တာဝန်ရှိသူတွေကပြောပါရယ်။ရန်ကုန်မှာပြုလုပ်ခဲ့တဲ့ဟော့ပြောပဲတစ်ခုအတွင်းဥဝီရသူဟာအုပ်ချုပ်ရေးကဏ္ဍအပါအဝင်မန္တန်ကြီးသုံးရက်ကိုဆဲဆူစွာကပြောဆိုခဲ့တဲ့အတွက်ရန်ကုန်အနောက်ပိုင်းခရိုင်အုပ်ချုပ်ရေးမှူးကရဇတ်ကြီးဥပဒေပုံမှန်124ကအကြီးညိုပြအောင်ပြုလုပ်ခြင်းနဲ့တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါရယ်။ပြည်ကနေမေလ9ရက်နေ့ကဟောပြောခြင်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းသံဃာနိုင်ငံအဖွဲ့ကဥဝီရသူကိုဩဝါဒပေးဖို့ဖိတ်ခေါ်ထားပါသေးတယ်။မနေ့ကညပိုင်းမှာဥဝီရသူစီမန္တလေးရဲတပ်ဖွဲ့ကတွားရောက်ခဲ့ပြီးမဲ့ဆရာတော်နဲ့မတွေ့ခဲ့ရပဲဆရာတော်ရဲ့ဝေယဝိဆာကိုဆောင်ရွက်ပေးနေတဲ့ဆရာတော်တပါးနဲ့သာတွေ့ခဲ့ရပြီးတော့ရန်ကုန်တိုင်းသံဃာမဟာနဂါဆရာဩဇာခံယူဖို့သွားတယ်လို့လည်းသူကပြောလိုက်ပါတယ်။ဆရာတော်ဥပဒေသူရဲ့ဟောပြောချက်တွေဟာပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေသာဖြစ်ပြီးတမတော်သားတွေကိုမျက်စောဖျားနဲ့နှိုင်းတာဟာတမန်တရယ်သင့်တယ်လို့သဟာယဆရာတော်ဥအင်ဒဝန်တာကမိန့်ပါတယ်။ပုမတ124ကဟာရဲအရေးမပိုင်တဲ့ပုမတ်ဖြစ်ပြီးအစိုးရကိုမုန်းထားအောင်သတိမဟုတ်မလေးစားအောင်ပြုလုပ်အထုံးမှုလုံးဆောင်မှုဖြစ်တဲ့အတွက်ကြောင့်ပြမှုတင်ချရင်ငွေရန်ဖြစ်စီထောင်နှံတစ်သက်တစ်ယွမ်းဖြစ်စီချမှတ်နိုင်တဲ့ပုံမှာဖြစ်ပါတယ်
။ဂျပန်နိုင်ငံကာဝါဆာကီမြို့က2ဦးသေဆုံးပြီး18ဦးဒဏ်ရာရခဲ့တဲ့အင်ကန်နဲ့ဓာတ်နဲ့တိုက်ခိုက်မှုမှာဓာတ်နဲ့လိုက်ခုတ်သူလို့တန်းရရှိသူရဲ့နေအိမ်ကိုဗုဒ္ဓဟူးနေ့ကရဲတွေဝင်ရောက်ရှာဖွေခဲ့ပါတယ်။ဒဏ်ရာရသူတွေက16ယောက်ဟာကလင်းငယ်တွေဖြစ်ပြီးသေဆုံးသူတွေထဲမှာအသက်17နှစ်အရွယ်ကျောင်းသူလေးပါနေတာကြောင့်ဂျပန်ကျောင်းတွေကကလင်းငယ်တွေရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေတိုးလာစေပါတယ်။ဓာတ်နဲ့တိုက်ခိုက်ခံတဲ့ကျောင်းသူလေးတွေရဲ့ကျောင်းကိုတော့ဒီသတင်းပတ်ထက်လုံပိတ်ထားပါတယ်။
ဩစတြေးလျနဲ့အိန္ဒိယနိုင်ငံတို့မှမကြသေးမီကပြန်တဲ့အရွေးခံခဲ့ရတဲ့လက်ရှိဝန်ကြီးချုပ်တွေဟာတရုတ်နိုင်ငံဆိုင်ရာမူဝါဒတွေကိုယခင်အတိုင်းပဲဆက်လက်ကျင့်သုံးတော့ဖို့ရှိနေပါတယ်။ဩစတြေးလျနိုင်ငံမှာဝန်ကြီးချုပ်စကော့မော်ရီဆန်ပြန်လဲအနိုင်ရခဲ့တယ်လို့နရင်ဒရာမိုဒီကလည်းအိန္ဒိယနိုင်ငံမှာမဲပြတ်သက်နိုင်ရခဲ့တာပါ။တရုတ်နိုင်ငံဟာအမေရိကန်နဲ့ဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲ Huawei ကုမ္ပဏီပြဿနာတရုတ်တောင်တရုတ်ပင်လယ်အငင်းပွားမှုကဘလန်စီမံကိန်းစားတဲ့ကိစ္စတွေမှာဩစတြေးလျနဲ့အိန္ဒိယရဲ့ထောက်ခံမှုကိုသိလူချင်းနေကြပါ အထူးသဖြင့်တရုတ်ပြည်ကွန်မြူနစ်ပါတီအနေနဲ့ကမ္ဘာပေါ်မှာဩဇာလွှမ်းမိုးနိုင်မှုအတွက်ဒီမိုကရေစီနိုင်ငံတွေရဲ့ထောက်ခံမှုရရှိရာလွန်စွာအလေးအနက်ထားတဲ့ကိစ္စဖြစ်ပါတယ်။ဥပမာပြောရင်ဥရောပကဂရိနိုင်ငံဟာစီးရင်နံပါတ်ရဲ့အတွက်သူတို့ရဲ့အထောက်ခံမှုကိုရအောင်တရုတ်ကငွေကြေးအမြောက်များပုံအောင်သုံးစွဲထားတာလည်းဖြစ်ပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတောင်းဟုတ်ကြီးရဲ့လိမ်မှုဆံရဆော်ကားမှုခံရတယ်လို့တင်ကြားခဲ့တဲ့ဆယ်ကျော်သက်ကျောင်းသူလေးကိုမီးရှို့တပ်ဖို့စ조사မှုမှာပါဝင်နေသူ16ဦးကိုဘင်္ဂလားဒေ့ရှ်ရဲတွေကဗိုလ်တပ်ဖူးနေမှာတရားစွဲဆိုလိုက်ပါတယ
်
ဂျာတာပရင်းနဲ့မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေစက်တိုက်နာဆင်ကြရပါမယ်2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်နှာရှက်မှုရှိမရှိဆိုတာအပြင်တရားရေးမှာသမ္မတဒေါ်နယ်ထရမ့်ဝင်ရောက်ဆွတ်ဖက်မှုရှိမရှိစုံစမ်းစစ်ဆေးဖို့2019ခုနှစ်မှာတာဝန်အပေးခံခဲ့ရတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုမှာသမ္မတကိုအရေးယူဖို့စူးစမ်းခဲ့ခြင်းမရှိတာဟာအမေရိကန်ဥပဒေအရလုတ်ပိုင်ခွင့်မရှိတဲ့အတွက်ဖြစ်ကြောင်းနဲ့ဒီလိုအရေးမယူနိုင်ပေမဲ့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ဘူးလို့ယူဆလို့မရတဲ့အကြောင်းပြောပါတယ်အပြည့်စုံကိုတော့ Jeff Custer ရဲ့သတင်းလွှာကိုအခြေခံပြီးဒေါခင်မျိုးသက်ပြောပြမှာပါရှင်
။ Washington DC မှာရှိတဲ့တရားရေးဝန်ကြီးဌာနမှာ Robert Mueller ကသူ့ကိုပေးအပ်ခဲ့တဲ့တာဝန်ကိုဘယ်လိုထမ်းဆောင်ခဲ့လဲဆိုတာကိုတင်ပြရင်းအခုလိုပြောကြလိုက်တာဖြစ်ပါတယ်။ American ပြည်ထောင်စုရဲ့2016သမ္မတရွေးကောက်ပွဲမှာ Russia ကဂျာဝင်နှောက်ယှက်မှုစ조사မှုရှိပြီးရှိသူဘယ်လိုအလေးနဲ့ထားပြီးစုံစမ်းစစ်ဆေးခဲ့လဲဆိုတာနဲ့သူ့ရဲ့တာဝန်ဝတ္တရားလှုပ်ဆောင်မှုတွေကိုအခုလိုရှင်းပြခဲ့တာပါ။
As alleged by the grand jury in an indictment, Russian intelligence officers who were part of the Russian military
jury လူကြီးရဲ့တရားစွဲဆိုချက်အရဆိုရင် Russia စစ်တပ်ရဲ့အစိပ်အပိုင်းဖြစ်တဲ့ Russia ထောင်လိုင်းရေးအရာရှိတွေဟာကျွန်တော်တို့ရဲ့နိုင်ငံရေးစနစ်ကိုအပြင်းထန်တိုက်ခိုက်ဖို့စူးစမ်းနေတယ်လို့ဆွဆွဲထားပါတယ်။ဒါအပြင်သူတို့ဟာရှုပ်ထွေးလာတဲ့ကွန်ပျူတာစိုက်ဘာနီးစနစ်ကိုသုံးပြီး Clinton မဲဆွဲအဖွဲ့ရဲ့ကွန်ပျူတာနဲ့ဂွန်ရက်တွေကိုဖောက်ထွင်းဖို့စူးစမ်းခဲ့တယ်လို့လည်းစွဲဆိုချက်မှာဖော်ပြပါတယ်။သူတို့ဟာကိုရီးကိုရာအချက်လက်တွေကိုခိုးယူခဲ့ပြီး WikiLeaks နဲ့ online ကအကောင့်တူတွေကနေတဆင့်အချက်လက်များတွေကိုဖြန့်ဝေခဲ့ပါတယ်။သူတို့ရဲ့အခုလိုဖြန့်ဝေမှုဟာကျွန်တော်တို့ရဲ့ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်ဖို့နဲ့သမရလောင်းအဖြစ်ပါဝင်ရှင်ပြိုင်သူကိုထိခိုက်စေဖို့အတွက်အချိန်ကြိုက်လှုပ်ဆောင်တာဖြစ်ပါတယ်
။သူ့ရဲ့အစိုးရခံစားမှာအပိုင်းနှစ်ပိုင်းပါဝင်ပြီးပထမပိုင်းကရွေးကောက်ပွဲမှာရုရှားရဲ့ဂျန်ဝင်နှောက်ယှက်မှုစူးစမ်းမှုတွေနဲ့ပတ်သက်ပြီးတည်တည်ချာချာဖော်ပြထားတာဖြစ်ကြောင်းလဲမွန်လာကပြောပါတယ်။ဒုတိယပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လုပ်ရက်တွေအပါအဝင်စုံစမ်းစစ်ဆေးမှုတွေမှာသမ္မတကနှောက်ယှက်ဖို့စူးစမ်းမှုရှိမရှိတွေ့ရှိချက်တွေကိုဖော်ပြထားတာဖြစ်ကြောင်းလဲပြောပါတယ်။တရားရေးဌာနရဲ့မူဝါဒအရသမ္မတတဦးကိုသမ္မတတာဝန်ထမ်းဆောင်နေခြင်းအတွင်းဗဟုအစုအဆင့်မှာကျူးလွန်တဲ့ရာဇဝတ်မှုနဲ့တရားစွဲဆိုခွင့်မရှိကြောင်းနဲ့ဒီချက်ကြောင့်ပဲသူနဲ့သူ့စုံစမ်းရေးအဖွဲ့ကသမရကိုတရားစွဲဆိုဖို့အတွက်စူးစမ်းခဲ့ခြင်းမရှိတာဖြစ်ကြောင်းလဲမွန်လာကပြောပါတယ်။သမရထရမ့်ကတော့သူ့အနေနဲ့အမှားတစုံတရာလုပ်ခဲ့တာမရှိကြောင်းမွန်လာကရှင်းရှင်းလင်းလင်းပြောခဲ့တယ်လို့ဗိုလ်တဖူးနေမှာသူ့ Twitter ကနေရေးပါတယ်။မွန်လာရဲ့အစိုးရခန်းဆန်းတဲ့ပတ်သက်ပြီးဘာမှအပြောင်းလဲမရှိကြောင်းနဲ့ American ပြည်တော်စုမှာအမှားကျူးလွန်ခဲ့ကြောင်းလုံလောက်တဲ့တက်တဲ့မရှိရင်ဒီလူဟာအဖြစ်ကင်းတယ်လို့ပြောဆိုခဲ့တဲ့အပြင်ဒီမှုဟာပိတ်လိုက်ပြီဖြစ်ပြီးကျေးဇူးတင်ကြောင်းပါရေးသားခဲ့တာဖြစ်ပါတယ်။ဒါပေမဲ့မော်လာကတော့သူ့ရဲ့စုံစမ်းစစ်ဆေးမှုကနေသမရမှာဘာအဖြစ်မှမရှိဘူးလို့ပြောခဲ့တာမဟုတ်ကြောင်းလဲရှင်းရှင်းလင်းလင်းပြောကြားခဲ့တာပါ။
And as set forth in the report after that investigation if we had had
စုံစမ်းစစ်ဆေးမှုလုပ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာတကယ်လို့သမရကဘာရာဇဝတ်မှုမှမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းယုံကြည်ခဲ့ရင်ဒါကိုကျွန်တော်တို့ထည့်ရေးခဲ့မှာပါ
။ရာဇဝတ်မှုကင်းဆိုင်ရာလက်ရှိတရားရေးစနစ်ထက်တာဝန်ထမ်းဆောင်စေသမရကိုတရားဝင်တရားဆက်ဆိုနိုင်မယ့်လုပ်ငန်းစဉ်တွေအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်နေတယ်လို့လည်းမော်လာကပြောပါတယ်။အောက်လို့တော့တရားရေးကော်မတီဥက္ကဋ္ဌဂျယ်ရီနက်တလာကလည်းတကယ်လို့သမရတဦးကအမှားယွင်းလုပ်လာနိုင်ခြေရှိတယ်ဆိုရင်တုံ့ပြန်ဆောင်ရွက်ဖို့အတွက်ကွန်ဂရက်စ်လွှတ်တော်ရဲ့တာဝန်ဖြစ်လာပြီလို့ဗိုလ်တဖူးနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင်နယူးယောက်ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌနက်တလာကသမရကိုတရားဆက်ဆိုရင်းနဲ့ပတ်သက်ပြီးနီလန်အလုံးကိုလမ်းဖွင့်ထားတယ်လို့နယူးယောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုသတိပေးခဲ့ပါတယ
် With respect to impeachment question at this point all options are on the table
သမရကိုတရားဆက်ဆိုရင်းမေးခွန်းတွေနဲ့ပတ်သက်ပြီးကျွန်တော်တို့ဟာရွေးချယ်စရာနီလန်အလုံးကိုလမ်းဖွင့်ထားပြီး
ဘာကိုမှခြံထားမှာမဟုတ်ပါဘူးသမ္မတ ထရမ့်ကဂျာဝန်နောက်ရှက်မှုမရှိဘူးတရားရေးမှာသူဝင်ဆွတ်ဖက်မှုမရှိဘူးသူ့မှာအပြစ်လုံးဝမရှိဘူးလို့ပြောနေတာဟာလိန်ညာနေတာဖြစ်ကြောင်း American ပြည်သူတွေကိုအထူးစုံစမ်းရေးမှုမူလာကဒီကနေ့ပြတ်ပြတ်သားသားနဲ့ရှင်းရှင်းလင်းလင်းခြောက်ပြလိုက်တာဖြစ်ပါတယ
်လှတ်တော်ရှေ့မှာမွန်လလာရောက်ထွက်ဆိုမှုစူးစမ်းမှုတွေနဲ့ပတ်သက်ပြီးသူထုတ်ပြန်ထားတဲ့အစီရင်ခံစားချက်ပို့ပြီးသူ့မှာထွက်ဆိုစရာဘာမှမရှိဘူးလို့မွန်လကပြောကြခဲ့တယ်လို့သူ့ရဲ့အစီရင်ခံစားဟာသူ့ရဲ့ထွက်ဆိုချက်ပဲဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်သူ့ရဲ့စုံစမ်းစစ်ဆေးမှုလုပ်ငန်းစဉ်တွေပြီးဆုံးပြီဖြစ်ပြီးသူဟာဒီသတင်းပတ်ထဲမှာပဲအစိုးရအမှုထမ်းယာရုကနေအနာယူတော့မှာဖြစ်ကြောင်းလည်းမွန်လာကပြောပါတယ
်ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်မနေ့ကဗုဒ္ဓဦးနေမှာနိုင်ငံတကာလွတ်ငြိမ်းချမ်းသာ권အဖွဲ့ AN ကထုတ်ပြန်တဲ့ရခိုင်ပြည်ပခဆိုင်ရာအစီရင်ခံစာပေါ်မှာ AI နဲ့တက်မတော်ဘက်ကဘလို့ပြောဆိုကြတယ်ဆိုတာတွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်မက်ရှလ29ရက်နေ့မနေ့ကထုတ်ပြန်တဲ့ AI အဖွဲ့ရဲ့ရခိုင်ပြည်နယ်ကလူခွင့်ရေးဆိုင်ရာအစီရင်ခံစာမှာ AA ရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုနှိမ်နင်းမှုမြန်မာအစိုးရကအမိန့်ထုတ်ပြီးနောက်ပိုင်းမြန်မာစစ်တပ်ကနောက်ထပ်ဖိနှိပ်ရက်စက်တဲ့ပြစ်မှုတွေကိုဆက်ပြီးကျူးလွန်ခဲ့တယ်လို့ထောက်ပြထားပါတယ်။လွန်ခဲ့တဲ့နှစ်တွေကရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်နှင်းပတ်မှုတွေအတွက်တာဝန်ရှိတဲ့မြန်မာတပ်ဖွဲ့တွေဟာအခုတိုက်ပွဲတွေမှာလည်းဆက်လက်ပြီးစစ်ရာဇဝတ်မှုကျူးလွန်နေကြောင်းတွေ့ရှိရတယ်လို့နောက်ထပ်တပ်ဖွဲ့တွေထပ်ပြီးဆေလွတ်တဲ့အထက်တာဝန်ရှိသူတွေထဲမှာထိတ်တန့်စစ်ဘိုလ်ချုပ်ကြီးတွေပါဝင်နေတယ်ဆိုတာကို AI ရဲ့စုံစမ်းတွေ့ရှိချက်တွေကညွှန်ပြနေတယ်လို့အစီရင်ခံစာကဆိုပါတယ်။ဒါပေမဲ့မြန်မာစစ်တပ်ဘက်ကတော့ AI ရဲ့အစီရင်ခံစာပါဆွဆွဲချက်တွေကိုညှင်းပယ်ခဲ့ပြီးရခိုင်ပြည်နယ်တွင်းစစ်စင်ရေးတွေမှာစစ်ရေးအရသာပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောပါတယ်။ရခိုင်ပြည်နယ်စစ်စင်ရေးတွေမှာမြန်မာစစ်တပ်ဟာနိုင်ငံတကာဥပဒေလုံထုံးလုံနည်းတွေကိုနားမလည်ပဲအရက်သားတွေကိုပြစ်မှတ်ထားအင်အားသုံးနှိမ်နင်းနေပြီးဒါဟာစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေဖြစ်ကြောင်း AI နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bancosmi က VOA ကိုပြောပါတယ်
Myanmar military that doesn't understand human rights principles and is not abiding by international human rights law. So in this case we highlight how
နိုင်ငံတကာလူ့အခွင့်အရေးဥပဒေနဲ့အညီလိုက်နာရမယ်လူ့အခွင့်အရေးဆိုင်ရာစီးပင်းစည်းကမ်းတွေကိုမြန်မာစစ်တပ်နားမလည်ဘူးဆိုတာတွေ့ရပါတယ်။ဒါကြောင့် AA ရခိုင်လက်နက်ကိုင်အဖွဲ့ကိုတုံ့ပြန်ရမှာအင်အားအလွန်ကျွံသုံးတဲ့အပြင်စင်စင်ငင်မလုပ်ပဲအရသားတွေကိုတပ်ဖြတ်တာရွာတွေပိတ်ဆို့ပြီးစေဝါတွေစာနာရိတ်ခါတွေနဲ့လူသားချင်းစာနာမှုအကူအညီတွေကိုဖျက်တောက်တာစတာတွေကိုမြန်မာစစ်တပ်ကကျူးလွန်ကြောင်းအခုအစီရင်ခံစာမှာအဓိကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့အတိုင်းအဝန်းအလုံးကြီးပါဟာလူသားချင်းစာနာမှုအကူအညီတွေပေါ်မိခိုးရပ်တည်နေကြရတာပါ
။ဒါပြင်အစီရင်ခံစာအတွက်အချက်လက်စုံစမ်းကောက်ယူပြုစုတဲ့နေရာမှာ AI ဖွဲ့ကြီးကသတ်မှတ်ထားတဲ့စံချိန်စံနှုန်းဟာမြန်မာကျောင်းနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးသုံးသပ်ပြီးမှအစီရင်ခံတင်ပြတာဖြစ်တယ်လို့ Francisco Bancosmi ကပြောပါတယ်
The fact that we conducted 81 interviews, including 54 interviews on the ground in Rakhine State, we certainly reached out to the Myanmar
ဒီအစီရင်ခံစာအတွက်ရခိုင်ပြည်နယ်တွေကပဋိပက္ခတွေဖြစ်နေတဲ့နေရာတွေတွားပြီးတွေ့ဆုံမေးမြန်းမှု54ချိန်အပါဝင်စုစုပေါင်းတွေ့ဆုံမေးမြန်းမှု82ခုပြုလုပ်ခဲ့ပါတယ်။နောက်ပြီးဒီအစီရင်ခံစာမှာမြန်မာစစ်တပ်ရဲ့သဘောထားရည်တည်ချက်တွေထည့်သွင်းဖော်ပြဖို့မကြသေးခင်ကပဲသက်ဆိုင်ရာစစ်ဘက်တာဝန်ရှိသူတွေကို AI ကဆက်သွယ်မေးမြန်းခဲ့ပါတယ်ဒါပေမဲ့လူအခွင့်အရေးမှတ်တမ်းအချက်အလက်တွေနဲ့ပတ်သက်လို့သူတို့ရဲ့ရည်တည်ချက်ကိုပြောဆိုလို့စိတ်မရှိတာလူအခွင့်အရေးဆိုင်ရာကိစ္စရပ်တွေကိုလူမှုအဖွဲ့အစည်းတွေကအပြုသဘောဆောင်ထောက်ပြတာကိုလက်ခံလို့စိတ်မရှိတာစတဲ့မြန်မာစစ်တပ်ရဲ့သဘောထားကိုတွေ့ရပါတယ
်ဟုတ်ကဲ့ဒါဆိုလို့ရှိရင်ရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေအတွက်အခုလို AI နဲ့ HRW အဖွဲ့တွေကထောက်ပြထားတဲ့အစီရင်ခံစာတွေအတွက်စုံစမ်းစစ်ဆေးဖို့မြန်မာစစ်တပ်ကကော်မရှင်ဖွဲ့ထားတဲ့အပေါ်မှာရောဘယ်လိုမြင်ပါလဲရှင
် The Military Commission that was founded to investigate what happened in 2 years ago is a joke I don't think
ငွေနဲ့နည်းကြောကဘာတွေဖြစ်ခဲ့တယ်ဆိုတာစုံစမ်းစစ်ဆေးဖို့ဆိုပြီးစစ်တပ်ကနေကော်မရှင်ဖွဲ့စည်းခဲ့တယ်ဆိုတဲ့ကိစ္စကဟာတပြက်လုံးတစ်ခုလို့မြင်ပါတယ်ဒီကော်မရှင်အနေနဲ့လွတ်လွတ်လပ်လပ်မြင့်မြတ်တတာနဲ့လုံနိုင်မယ်လို့မမြင်ပါဘူးနောက်ပြီးဒီကော်မရှင်အပေါ်နိုင်ငံတကာအတိုင်းအဝန်းကယုံကြည်မှုလည်းမရှိကြပါဘူး
ရခိုင်ပြည်နယ်အတွင်းစိုးဝါးလာတဲ့လူခွေရေးချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတကာအနေနဲ့ပြက်ကွက်နေတာကြောင့်ဒီပြဿနာကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုအမြန်ဆုံးလွှဲပြောင်းပေးတဲ့လို့ AI ရဲ့အစီရင်ခံစာမှာအကြံပြုထားပါဗျ။ဇန်နဝါရီလ၄ရက်နေ့လွတ်လပ်ရေးနေ့မှာ AA ရခိုင်တပ်ဖွဲ့က ရခိုင်ပြည်နယ်မှာရှိတဲ့ရဲကင်းစခန်းတချို့ကိုစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မြမဆူရရဲ့ခွင့်ပြုချက်အရစစ်တပ်ကလိုက်လံချေမှုန်းတဲ့စစ်စင်ရေးအတွင်းဥပဒေမဲ့တပ်ဖြတ်မှုဖမ်းဆီးမှုနှိမ်ပန်းနှိပ်စက်မှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့အေအေလက်နက်ကိုင်တပ်ဖွဲ့ဘက်ကလည်းအရက်သားတွေကိုဖမ်းဆီးတာအပါအဝင်လူခွေရေးချိုးဖောက်မှုတချို့ရှိခဲ့ကြောင်းလည်းအစင်ခန်းစာမှာဖော်ပြထားပါတယ်ရှင်
မင်းချင်းနိုင်ပြပြသွားတာပါရှင်။ရခိုင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ရခိုင် AA လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေမပြတ်ဖြစ်နေသလို AA ဖွဲ့နဲ့ပတ်သက်တဲ့ဆိုတော့မတင်ကာမှုနဲ့ဒေသခံတချို့ကိုစစ်တပ်ကဖမ်းဆီးစစ်ဆေးနေတာတွေရှိတယ်လို့လည်းဒေသခံတွေကပြောကြပါဗျ။ဒီအကြောင်းကိုတော့ကိုနိုင်ကုန်းအိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရသိတောင်နဲ့ဗူဒီတောင်မြို့နယ်အစပ်ဘက်မှာမနေ့ကညဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မေလ28ရက်ည7:00နာရီမှာဒီရသေးတောင်နဲ့ဘူးဒီတောင်ကြားအဲ့ဒီရသေးတောင်မြို့နယ်တက်ပြီးကြိုက်လာတဲ့ဒီဘူးဒီတောင်မြို့နယ်ဘိုင်းကပေါ်ရကမှာမြေကြီးတိုက်ခိုက်မှုဖြစ်ခဲ့တာရှိတယ်။တော့အဲ့ဒီမှာအထူးခဲ့ကြားဆုံးတော့ဒီအုတ်တိမတိရသေးဘူးကြား
။မနေ့ကတရက်သေးမှာပဲတိုက်ပွဲဖြစ်ပွားတာမရှိပေမဲ့ရသေးတောင်ပုံနဲ့ကျွန်းကြောက်တော်မြို့နယ်ဘက်မှာမြမတော်မတော်ကနေလက်နက်ကြီးတွေနဲ့600လောက်တောက်လျှောက်ပစ်ခတ်ခဲ့တယ်လို့ခိုင်တုခကဆိုပါတယ်။တမရဒရင်မှပြန်ကြားရေးတွင်းမှုဘုံမှုချုပ်စွန်မင်းထွန်းကတော့မနေ့ကကြောက်တော်မြို့နယ်အဆက်မှာတိုက်ပွဲငယ်ဖြစ်ပွားခဲ့ပြီးတမရအနေနဲ့ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်ပွားခဲ့တဲ့ပလဲဝမြို့နယ်ဘက်မှာနေမည်ရှင်းလင်းရေးလှုပ်ဆောင်နေစေလို့ပြောပါတယ
်။နေ့ကတော့ကျွန်တော်ရေးဆွဲရုံဖက်မှာတော့နောက်ဖက်မှာတော့ဖြစ်ကြတာတိုက်ပွဲတော့တင်းထန်တာမဟုတ်ပါဘူး။နေ့ကကျွန်တော်ကပလဲဝမြောက်ချမ်းဘက်မှာပဲရင်းတနည်းရတိုက်ပွဲဖြစ်တဲ့နေရာတွေမှာပဲကျွန်တော်ရှင်းလင်းတာလို့ဖြစ်တယ်။
မေလ26ရက်နေ့မနေ့ပိုင်းကမြမတမတော်ကိုတင်ဆောင်လာတဲ့ဆက်လေးကိုကလတန်မြစ်ကမ်းမှာအေအေဘက်ကပြစ်ခတ်တိုက်ခတ်ခဲ့တာဖြစ်ပြီးနုံဘူးကျေးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီဖြစ်တဲ့တိုက်ပွဲတွေမှာအရာရှိတွေပါဝင်တမတော်ဘက်က35ဦးကြာဆုံးခဲ့တယ်လို့ရခိုင်တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အေအေဘက်ကပြစ်ခတ်မှုကြောင့်ကလတန်မြစ်တွင်တမတော်ကနေစီနင်းလာတဲ့ဆက်လေးနှိမ့်ညွတ်ခဲ့တာကြောင့်ဒေသုံးသူတွေရဲ့ရုပ်လောင်းကိုရှာဖွေနေစေလို့ဒေသခံကျေးရွာသားတွေကပြောပါတယ်။တမရဒရင်မှပြန်ကြားရေးတွင်းမှုကတော့ဒီတိုက်ပွဲတွင်တမရဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ညောင်ချောင်းကျေးရွာသားနှူးကိုဒီမနက်ပိုင်းမှာမြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားခဲ့ပါတယ်။ပစိုင်းဆယ်မှာ၅ဖမ်းနေစဉ်တွင်မြန်မာစစ်တပ်ကနေလမ်းပြဖြစ်ခေါ်ဆောင်သွားတယ်လို့ခေါ်ယူခံရသူမောင်ရောင်းရဲ့ဇနီးဖြစ်သူတော်နန်းနိုင်အေးကပြောပါတယ
်။ဆောင်းနိုင်ချီလောင်းမှာကခေါ်တော့ပါတယ်ကျွန်မရဲ့ပြုတ်တိုက်တဲ့ကပါတယ်သူတို့ကဘူးစားတဲ့နေရာတိကတဲ့တောင်ကပါမမကြာတိပါဘူ
းညောင်ချောင်းကျေးရွာသားနှူးဖြစ်တဲ့မောင်ရောင်းနဲ့မောင်တန်းကျော်တို့နှူးကိုလမ်းပြဖြစ်ခေါ်ဆောင်သွားပြီးမွန်လွယ်ပိုင်းမှာပြန်လည်လွတ်မြောက်လာတယ်လို့ညောင်ချောင်းကျေးရွာအုပ်ချုပ်ရေးမှူးဦးတန်းအေးကပြောပါတယ
်မောင်တန်းကျော်နဲ့ဟာမောင်ရောင်းကညာဟာသူကနှစ်နာရီလောက်မှပြန်လာတာဟိုကမင်းမြတ်တော်ကပါတော့ရှိတာဘို့သူတို့လမ်းပြဖြစ်ခေါ်သွားတာဗျာတမရနေရာရောက်တာနဲ့သူတို့ပြန်လာတာဖြစ်တာဗျာ
မြမတမတော်နဲ့ရခိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုတွင်ဒေသခံကြေးရွာသားတွေကိုတမတော်ကနေအေအေနဲ့ဆက်သွယ်နေတယ်ဆိုပြီးဟန်စီရေးယူမှုတွေလည်းလှုပ်ဆောင်နေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကဗူရီတောင်မြို့နယ်တရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်ပါဝင်ကိုသေးအောင်အလဲချောင်းကြေးရွာကဦးအောင်ထွန်းစိန်တို့ကိုအေအေနဲ့ဆက်သွယ်မှုတန်တရားနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားခဲ့ပါတယ်။ဒီထဲမှာတရက်ပြင်ကြေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှိုင်နဲ့အလဲချောင်းကြေးရွာသားဦးအောင်ထွန်းစိန်တို့နှူးကိုမနေ့ကပြန်လှုပ်ပေးခဲ့ပြီလို့ပူရီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်။လေးယောက်ခန့်ထားတာအကုန်လုံးတရားမှာလေးယောက်နဲ့တရားကျင်တယ်။တက်ဖက်ပြီးမှဟိုရေးကိုအဲ့တင်ရေးကတရားစည်းတာ။ဒီဆိုတာကနေချောက်ရေးဒါလည်းတက်ကပါပဲ။အခုအချိန်မီနဲ့တရားကတော့လွတ်တယ်ပေါ့လေ
။ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကပူရီတောင်မြို့နယ်တရက်ပြင်ကျေးရွာနီးမြမတမတော်နဲ့အေအေရခိုင်လက်နက်ကင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးသူတို့တွေကိုအေအေနဲ့ဆက်နွယ်နေတယ်ဆိုတဲ့မတင်ကမှုနဲ့ဖမ်းဆီးသွားတာဖြစ်ပြီးမနေ့ကနှစ်ယောက်ပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလဆန်းကတမတော်ကနေရတိတောင်မြို့နယ်ကြောက်တန်းရွာကိုဝိုင်းပါပိတ်ဆို့ပြီးရွာသား300နီးပါးကိုစစ်ဆေးခဲ့ရမှာအေအေဖွဲ့တို့တန်တရားရှိသူရှိဦးကိုဖမ်းဆီးထိန်းသိမ်းထားပါတယ်။အလားတူကြောက်တော်မြို့နယ်တွင်မှလည်းအေအေဖွဲ့တို့မတင်ကမှုနဲ့လူ10ဦးကျော်ကိုစစ်တပ်ကနေဖမ်းဆီးပြီးတရားစွဲဆိုထားပါတယ်။တမရော်နဲ့ရခိုင်တပ်တော်တို့တိုက်ပွဲတွင်အရသားတွေထိခိုက်ဒေဆုံးမှုတွေရှိနေသလိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးတရားစွဲဆိုခံရမှုတွေလည်းများပြားနေပါတယ်။စစ်ရေးပတိပကတွင်ဒေသခံရွာသား4000ကျော်ဟာလည်းစစ်ဘေးတိမ်းရှောင်နေရပြီးစားတောက်နေထိုင်ရေးမှအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်ပြောပြသွားတာပါရှင်။မေလ28ရက်နေ့မနက်ကဂျပန်နိုင်ငံ Kawasaki Muga Mularan Janama Tatumu Dwin, they song at the Aham, Yamazaga Kong Pura Bim Yama Yi Juanjin to Japan Tandaman, Mr. Satochi Oyama Chipare, Tuha Japan Yamasa Sanyi to Tekamwan, Sanyo Kere, Dread Japan Pitu, Dreyom, Yamabi, the Red Trapa, Songsho Mutuku Pitelo, Japan Nangasaya, Yamatan Yung at the Rin Topian Tavare, Tijanko Yamitong up your Java Meshe.
Tokimu Nikawasaki Mu, Caritas Catale Mularan Janima. Lutua, she settled a mashi, Tanale Kain Sambi, John the Donarigo, Taika Kayama, Saturday, Yohana Go, Kuribashi Michi, Minkly to Unet. At that those are Gune, Mr. Satochi Oyama, the Songedalo, the Cha Sakonaule, Dayashi Gavare, then as Saturday, Yashija Dato, a jumper Taika do, Ruichi, Iwasaki Hale, two Levin to Toby, Songsi and Gerello, Japan Anna Banuka Piovare, the Pipin and Pata B, Japan Wunjo, Shinzo Abiga Gulo, one is a Gapio Jagabare.
Osanai Kodobotachiga.
大多看样子的嘛，绿毛毛可怜的，放完的辣椒，大哈南京这样的，不看起没看到，皮子也高呢，皮皮的苦吧。地上头的转转，那苏东北的头，突然被大树拽来，我那是个八姐妈的。什么人讲都喊那个古里巴金的都，地上个样的，你说杀毒气乌鸦嘛哈，都要个那个江婆婆多，大头看个样吧，都阿妈妈这个刚刚表来的喽，你妈也讲真都都来皮巴的。 และชีจับนางเงยวุ่นจีทานากะและท่านจินจายมุดูเล็บเฉพาะเลยตัวเต๋อส่งยาระเนปัตตบีจับนางเงยวุ่นจีตารูกันโนกะตัวหาปาร์มิเชียมยามาเยจวนยันตัวดูเพียจาวยามานางเงยสัญญาจับนางตายอยู่มาตาเวทันสังเขปูจาวเนจับนางเงยยามานางเงยสัญญาตานมาเยกิสัยยาดีมาอุสังเมตุดูเพียมยอลินทากเกจาวเนเพียวเปล่าเลยยิ่งสตาอุยามาเยตชาเทลูจีตัวเพียเกปูตัวดูการอ ตัวเต๋อสมุฮาจับนางเงยตันมาเยกิสัยยาดีกูที่ไกสีมาเพียจาวจับนางเงยยิ่งถามมายามาเยียดาวเองกันวันนั้นอุตส่าห์ชีบีวยามาเอทนาเกียอเมียเอลุมยานเลชีจาวเลยเจ้าวะเลยสัตว์ชีวยามาฮันนัทเอาจะต้องคุณเอตงะยามาดมุริสกาวจาวดวงสันสุจีจับนางเงงกูชิจีเอคีตัวเกษงานเลยนัทเอาสลีกุเนมาจับนางเงยวันจีฟูมิโยกิชิดายามานางเงยวลายอบีดวงสันสุจีเนตุยสงเกียมาจะเก็บแอมเพียสาวยาเขิดดูเพียบาร์เลยเต๋อสมุ โอยามาฮะยามาจับเป็นยินดีมุ่งเนี่ยจะนั่งงานจูดจูเป็นสาวยาปีเกิดดูพิจารณ์จับเป็นยามาจินเจมุ่งเนี่ยปีตุนี้อาจจะสั่งสายตัวมีอย่างสาวยาปีเกิดดูตั้งแต่มาเข้าพิจารณ์แล้วจับเป็นงานตุกิมิวยามาตายอยู่ยัดเรนทุกปีอันจะมาพบยาถ้าวันเลยยามาในงานสายยาจับเป็นตามมาจีฮะตัดเตชีฮิกุชิกาเลโอยามาฮะยี่เทียนเปียมีดูในชาวพอยดูปารามิเชน สาเรจักรลงในอารมณ์ในจังหวะนี้พี่ติโกะกูยาดูพี่เดลูเล่พี่ว่าเลยโอยามาเนี่ยตัวยาสินีนู้สลงหาตุกิโอเด็กตัวนั่งจับบาดาทานาเกะกะเพื่อแกจะไปสินีพี่ติว่าเลยมีมาเอโก้เซเว่นจะตีชีดูพี่เดลูพี่ว่าเลยโอยามากวนลงดาราฮาร์ทซงชูมุตุกูพี่เดลูจะพามาชีเดมีมาลูกอุตัยวังก์ขันยูจ้าจังตุกิโอมีกับมีมาเอโก้ลูกชาดูจ้าจ้าสู้กับพี่ว่าเลยตัวไอ้กาวาซากิมิโอมาชีเดโนโปริโตเซเลยทับกันนะมา ปุ่นกับมูลานั่งช่างช่างวูเจ็ดคลีดิช่างตัวเรปัสกาจีสิบเลยเฮ้ยเด็กสกัดมาคลีดิอันนี้ช่างตัวปุ่นสูงสิ่งเอ็มล่าสาวเลยตัวเดิมอันนั้นมาคลีดิหน้ามายันเนี่ยวะเฮ้ยสักการณ์สักการณ์เสียเราไปจ้ามาเราจ้าวันนี้เดียวท่านก็ลงทัวร์ลุพี่เอาวะนั่นสิว่ามาสมัยว่าตัวผมก็มีนิติเนี่ยเลยที่เดือดสมุนวันมีอะไรดูสิล่ะแล้วผมก็มีที่ไต้หวันใจมาเลยตัวเดียวมาที่อันนี้
ที่ก้าวหน้าอยู่ตอนนี้ที่จะอะไรโอยามาเนี่ยลืมไปไหมจังตาเงี้ยลีดูกับบ้าจังท่านเนี่ยทุยาดเลสุริยะจังเองก็รักกูที่มีที่เชียร์ได้บ่าวกาวาสกิมิโอดาวิชิดูริกาท่านเนี่ยไล่ทัวร์ดูอีวาสกิฮะแต่ชิสเซจอยู่เอชิดอนเนี่ยอุลีรูเนกันเนี่ยดูพี่จังถูกลงมาเล่าด่าจ้าวิพี่จังถูกเรื่องนี้เลยชีบีตัวยังมีตาจูซีกาจ้าสุริยะจูโลนายเนี่ยเดรย์แต่ข้ามมาไม่ใช่อาจารย์กูพี่เปียบบ่อ้าวโอ้ตรงลงมีจังเปียวบาร์เอกมีอ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာတာပတိနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51အပြင်လိုင်းလံမီတာ190 kHz 1595တို့ကနေနှာစင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနှာစင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်ဣရန်အတုံးအင်္ဂလိပ်သင်ကန်းစာကဥကျော်စံတာရဲ့မြန်မာအရေးဆွေးနွေးကအစီအစဉ်မှာတော့
မျိုးချစ်စိတ်ဓာတ်နဲ့တိုက်မယ်ခိုက်မယ်ဟိုတတ်မယ်ဖြတ်မယ်ဒီကလွဲလို့သူတို့မှာအသိဉာဏ်သိရှိတာမဟုတ်ဘူးဥပမာဆိုရင်ဥနုခေတ်ကပေါ့ဗျာဟိုဒီဖက်ဆပလာဖွဲ့တွေကနေပြီးတော့အမေရိကန်ကိုစစ်ကြည်ညာမယ်ပါညာနဲ့ဆိုပြီးတော့တခ
ါဒီမိုကရေစီကူးပြောင်းမှုနဲ့စိတ်ဓာတ်တော်လှန်ရေးအကြောင်းဥအောင်ခင်နဲ့ဥကျော်စံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြအမှဖြစ်ပါတယ်ရှင်စီစဉ်နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းနားဆင်နိုင်ကြပါတယ်အခုအရင်ဆုံးတော့ထိုင်းနိုင်ငံထဲမှာစိတ်ကြွဆေးပြား၄တန်းကျော်ဖမ်းမိတဲ့အကြောင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဝပြည်နယ်ရဲ့တောင်ပိုင်းနဲ့မြောက်ပိုင်းတွေကထုတ်လုပ်တဲ့ဒစိမ့်နဲ့စိတ်ကြွဆေးပြားပေါင်း၄တန်းကျော်ကိုဗန်ကောက်မြို့နားမှာပိုင်ရှင်မဲ့ဖမ်းဆီးရခဲ့တဲ့အကြောင်းမေလ29ရက်နေ့မှာထိုင်းအာဏာပိုင်တွေရဲ့သတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ်။ဒီဖမ်းမိတဲ့စိတ်ကြွဆေးပြားတွေရဲ့ကာလတန်ဖိုးအပြင်ဗန်ငွေတန်ပေါင်း800ကျော်ရှိပြီးထိုင်းနိုင်ငံကအခုလိုစွဲချက်တွေကိုတော့ဝမြောက်ပိုင်အဖွဲ့ကအမြဲညင်းဆိုလေးရှိတဲ့အကြောင်းထိုင်းအခြေစိုက်ပေးွေသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ကနေကီလို200ကျော်ဝေးတဲ့နကွန်ဆဝိုင်းခရိုင်အတွင်းမှာမေလ26ရက်နေ့ကပိုင်ရှင်မဲ့စွန့်ပစ်သွားတဲ့စိတ်ကြွဆေးပြားပေါင်း4တန်း4သိန်းကျော်ကိုစာလိုက်အထုပ်24အိတ်နဲ့ရဲတပ်ဖွဲ့ကသတင်းအရရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ဒေသကနေစိတ်ကြွဆေးတွေတယ်ဆောင်လာတဲ့ကားတွေကိုဇက်တိုက်ဖမ်းဆီးနေတာကြောင့်ထိုင်းအလယ်ပိုင်းနကွန်ဆဝိုင်းထိရောက်ရှိလာပြီးဖြစ်တဲ့စိတ်ကြွဆေးတွေတယ်ဆောင်လာတဲ့ကားဟာသက်မသက်ရဲတော့ပဲအခုလိုမျိုးလမ်းဘေးမှာစွန့်ပစ်ပြီးကားမောင်းပြေးကြတာလို့ဆိုပါရယ်အဝေးပြေးလမ်းမပေါ်မှာတက်ဆင်ထားတဲ့ CCTV ရုပ်သံတွေကိုစစ်ဆေးပြီးတရားခံထိုင်းနိုင်ငံသားနှစ်ဦးကိုကန်ချနာပူရီခရိုင်မှာဖမ်းဆီးလိုက်ကြောင်းတရားခံတွေကိုစစ်ဆေးပြီးမှတော့ရဲချုပ်ချလန်ကီရဲ့စီဝရခံကသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောဆိုသွားပါရယ်အဝါရောင်စိတ်ကြွစီအထုပ်နှစ်ထုပ်ကိုပြပြီးအနီရောင်တစ်စိမ့်နဲ့အပြန်ရောင်တစ်စိမ့်နှစ်ခုဟာဝါလူမျိုးစုသဘုံတောင်ပိုင်းနဲ့မြောက်ပိုင်းကထုပ်တဲ့စိတ်ကြွစီတွေဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့တာပါကျွန်တော်တို့ဘူးရနေနေရေးတပ်ဖွဲ့တွေကပိုင်ရှင်မဲ့စွန့်ပစ်သွားတဲ့စိတ်ကြွစီပြားတွေရဲ့တရားခံတွေကိုသက်ဆိုင်ရာရဲတပ်ဖွဲ့တွေနဲ့ပူးပေါင်းပြီးတရားခံတွေနေထိုင်နေတဲ့နေရာအထိလိုက်လံဖမ်းဆီးနိုင်ခဲ့ပါတယ်ခိုင်အစိုးရရဲ့ဘူးရစေဝါအပြည့်ရှင်းလင်းရေးစီမံချက်ဟာတကယ်ကိုထိရောက်အောင်မြင်နေတဲ့အကြောင်းရဲချုပ်ကပြောဆိုသွားခဲ့ပါတယ်ထိုင်းအနာပိုင်းတွေရဲ့ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်လို့တော့ဝါမြောက်ပိုင်းကတော့အမြဲလိုညင်းပယ်လေးရှိပါတယ်။ထိုင်းနိုင်ငံအတွင်းမှာပြီးခဲ့တဲ့6လအတွင်းမှာပဲစိတ်ကြွဆေးပြားအလုံးရေတန်းပေါင်း300ကျော်ဖမ်းဆီးနိုင်ခဲ့ပြီးအများစုကတော့ထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်နဲ့ထိစပ်နေတဲ့ချင်းရိုင်ခရိုင်ကပဲဝင်လာနေတာဖြစ်ကြောင်းကိုလည်းထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှပြောပြသွားတာပါရှင်အခုနားဆင်ကြရမယ့်ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြံသတင်းဆောင်ပါတွေကိုတော့မူလစာမရှင်တွေရဲ့အပေါ်မပြည့်ဥကျော်စံတာနဲ့အတူကောက်နှုတ်စူးစီးတင်ပြထားပါရရှင
်လက်နဲ့တက်ဆင်ပြီးအန်ဒီအမြားတဲ့မြန်မာစစ်တပ်လက်နဲ့ဝယ်ထွက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဂျိုးဖရီမန်ရေးတဲ့ဆောင်ပါကိုအိန္ဒိယနိုင်ငံထုတ် The Business Times မှာဖတ်ပါရယ်မြန်မာစစ်ဘုတ်ချုပ်တွေဟာရိုဟင်ဂျာမွတ်စလင်တွေကိုမြေလံစနစ်နဲ့မောင်းထုတ်ခဲ့တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေကိုရင်ဆိုင်နေရစေအခုတခါဗုဒ္ဓဘာသာဝင်ရခိုင်သဘုံနဲ့တိုက်ခိုက်ထိတွေ့ရင်လူခွင့်ချုပ်ပေါင်းမှုဆွဆဲချက်တွေဟာသူတို့ဘောမှာပုံပြီးများလာခဲ့တယ်လို့ဆိုပါတယ်သို့တော်လည်းသူတို့နိုင်ငံရဲ့မဟာဗျူဟာအနေထားကြောင့်တခြားအစိုးရတွေကလက်နက်တွေကိုဈေးလျှော့ရောင်းပေးနေကြစေဆိုပြီးအဲ့ဒီနိုင်ငံတချို့ကိုနာမည်နဲ့ဖော်ပြီးဆက်လက်ရေးသားထားပါတယ်တရုတ်ကတော့ကုလသမဂ္ဂမှမြန်မာကိုသံတမန်ရေးအရအကာအကွယ်ပေးတယ် SIPRI လို့ခေါ်တဲ့ Stockholm International Peace Research Institute ရဲ့ဆိုရမြန်မာနိုင်ငံကိုလက်နက်အများဆုံးထောက်ပံ့တဲ့နိုင်ငံဟာတရုတ်နိုင်ငံဖြစ်နေပြီး2013က2019အတွင်းမြန်မာနိုင်ငံကိုတင်သွင်းခဲ့တဲ့လက်နက်စုစုပေါင်းရဲ့68%ဟာဒီလိုဆီယာဖြစ်တယ်လို့ထောက်ပြထားပါတယ် ရုရှားနိုင်ငံကတော့မြန်မာနိုင်ငံရဲ့အဖော်ရွေဆုံးမိတ်ဆွေနိုင်ငံတွေကတထိုင်ငံဖြစ်ပါတယ်လို့ပြီးခဲ့တဲ့လကပဲဗိုလ်ချုပ်ကြီးမြင့်အောင်နိုင်ငံရုရှားရဟယင်စက်ရုံတစ်ခုကိုသွားရောက်စစ်ဆေးခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးစာဂျီရှိုဘီဂူကလည်း2018ကျန်းရွယ်လမှာမြန်မာနိုင်ငံကိုသွားပြီးတော့
အော်ဇာလွှမ်းမိုးလူရဲအတွက်ကာကွယ်ရေးအရာတွင်းမြင့်ဆက်ဆံပြီးရိုဟင်ညာပြည်နယ်ကိုမျက်နှာလွှဲနေခဲ့တယ်လို့ဆိုပါတယ်။ကာကွယ်ရေးသုံးသပ်သူအန်သနီဒေးဗစ်ကတော့အိန္ဒိယနိုင်ငံဟာမြန်မာရေဒါအပေါ်အာရုံစိုက်တယ်လို့ဆိုပါတယ်။2019ခုနှစ်စက်တင်ဘာလကမြန်မာနိုင်ငံသွားပြီးဒေါန်ဆန်းစုရင်တွေ့ဆုံတယ်ပြီးတော့ကာကွယ်ရေးအရာပိုပြီးခိုင်ခိုင်မာမာဆက်ဆံဖို့သဘောတူလက်မှတ
ဒီလိုမျိုးအခြေအနေကိုကျွန်တော်တို့ကလည်းသိရှိရမှာမဟုတ်ဘူးလို့ကြေညာချက်ထုတ်ခဲ့ကြောင်းကြေသားထားပါခင်ဗျာ
Korea Harre online sajang ma yee da thar de dukkha de ajet de ga jnaw ru ye pyatana so de khong sin ne saung ba tabuk ko le pyo pya chin ma de taung korea yut shin min da dukkha de mya san ya agency ye chit ji ye tan de man phit de jwon wu san ye saka ko tadin khong sin tat thar de saung ba phit par de chit ji ye tan de man jwon wu san ga kaba a ji song dukkha de sakhan si ko dutiya a chain twa kae pi de naw တောင် ကိုရီးယား အနေနဲ့လည်းမြန်မာနိုင်ငံထဲကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေအတွက်ကူညီထောက်ပံ့မှုလိုအပ်ကြောင်းအင်ကာနေကပြောလိုက်တယ်လို့ဆောင်းပါရှင်အုတ်ဟာဝန်ဂျူကအစချီထားပါတယ်ဒုက္ခတဲ့အရေးဟာသူတို့ရဲ့ပြဿနာကြီးမဟုတ်ပါဘူးကျွန်တော်တို့ရဲ့ပြဿနာလေးဖြစ်ပါတယ်လို့ဆိုးမြို့တော်ရဲ့ UNHCR ရုံးမှာသတင်းတောက်တွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါကျွန်တော်ကကျွန်တော်တို့လို့သုံးလိုက်တဲ့အချိန်မှာ အတိတ်ဘက်ဟာအကန့်အသတ်ရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့ဒီပြဿနာဟာအားလုံးရဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာဖြစ်နေတဲ့အတွက်ကျွန်တော်တို့နဲ့လည်းသက်ဆိုင်တယ်လို့ပြောရတာပါလို့သူကဆိုပါတယ်ဂျွန်ဟာဘင်္ဂလားဒေ့ရှ်ကကုတူပလောင်ဒုက္ခသည်စခန်းကိုမေလ19ရက်ကနေ23ရက်နေ့အထိသွားရောက်ခဲ့တာပါခမ်းမန်းကြီးကိုသိန်း1000လောက်ရှိတဲ့ရိုဟင်ဂျာတွေကငါးဆယ့်ငါးရာခိုင်နှုန်းလောက် ပါတယ်ဒါပေမဲ့ရိုဟင်ဂျာတွေကတော့ဒီလိုပြန်နှံ့ကြလိမ့်မယ်လို့ထင်မှတ်ကြပါဘူးတောင်ကိုရီးယားနိုင်ငံလိုအာရှမှာစီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့ပြဿနာတွေကိုပိုးပြီးသိမြင်နားလည်သင့်ကြောင်းပိုးပြီးစာနာမှုရှိသင့်ကြောင်းနဲ့အကူအညီတွေဆက်ပြီးတော့ပေးသင့်တဲ့အကြောင်းပြောခဲ့သလိုကိုရီးယားလူအတိုင်းဝိုင်းမှာရှိနေတဲ့ဒုက္ခသည်ဆန့်ကျင်ရေးစိတ်ထားတွေကိုသာမကကိုရီးယားအစိုးရရဲ့ဒုက္ခသည်ဆိုင်ရာအဲ့ဥပဒေကိုပိုးပြီးတင်းတင်းကြပ်ကြပ်ပြဋ္ဌာန်းရေးအဆိုပြုချက်အပေါ်မှာလည်းစိုးရိမ်တဲ့အကြောင်းသူကထုတ်ဖော်ပြောကြားသွားတယ်လို့ဆောင်းပါရှင်အုတ်ဟောင်ဂျူကရေးသားထားပါတယ်ရှင်
သောတာရှင်များရှင်ရခိုင်ပြည်နယ်ကတိုက်ပွဲတွေအတွင်းစစ်ရာဇဝမှုလူအခွင့်ရေးချိုးဖောက်မှုတွေကြုံနေရတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံတကာကဝေဖန်မှုတွေဖိအားတွေလည်းတကြောပြန်ထွက်ပေါ်လာနေပါတယ်။တပူပေါ်နပူဆင့်ကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှင်းရမှာအနာနဲ့ဆေးမတွေ့နိုင်ပဲဖြစ်နေပါသလား။ဆေးနေမတွေ့တာလား၊ကုစားဖို့မကြိုးစားကြတာလား၊ဘာတွေအားနည်းချက်ရှိနေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-1-3-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရရက်လေးလည်းအစီအစဉ်ကကြိုဆိုပါရစေ။
ရဲ့ကြာတာပရင်းနေမနဲ့ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လာလတ်တန်ကစီစဉ်ပို့ချထားပါလေရှင
်။ဒီနေ့နဲ့တင်ပြမယ့် idiom အသုံးကတော့
Drive me up the wall
ဖြစ်ပါတယ်။စာလုံးပေါင်းကDRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UP up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကားထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နေရာပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် Tidong sinde la ragaro, long in ma yang nide, drinks undergongo, a pinga, sari pisi, now she pion, lulu pisi, edi tema shi de gonga, long in yen yamogu, pite, shanting yangani, sinde la de atumi pipari. Taja, idiom atungaro, little ugo, say to on, say now she pisi on, ludago, suda pipari. To the bean, trepidin say, bout it the home yulu, sune mari.
I don't want to visit my cousin's place. He has 5 kids, and they drive me up the wall. I don't want to visit my cousin's place. He has 5 kids and they drive me up the wall. Drive me up the wall.
American style manekin English tinga za ko dollar la dan season po cha pe twa la phit par de khu myama a ye thong tat chet ko na sin cha ya ba me shin democracy a twin ku pyaung ya ma ywe ka pwe chin pa bi me pe yon ne pi twa da ma hoh phe sait tat a twe kho pyaung le bu a ye ji de europa democracy naingan ji re ma ya su hne ne chi cha myin khe de lo tamai pinya shin doctor aung khin ga tu ye sait tat dollar ye sa u ma ye ba de myama naingan democracy ku pyaung yi ala la ko blu shi ba de le u aung khin ne u jo san da ru ga swin nwe thong tat tha ja ba de shin
kya aung khin khnya a ku ကျွန်တော်ဒီတပတ်မှာတော့ဆရာရေးပြီးမကြခင်ကထုတ်ရဲစိတ်ကြတော်လှန်ရေးဆိုတဲ့စာအုပ်နဲ့ပတ်သက်ပြီးတော့မင်းများဆွေးနွေးလိုပါတယ်ဒီစာအုပ်ကအဓိကကတော့ဒီမိုကရေစီဖြစ်ထွန်းရေးအတွက်သေဦးဆိုင်ဆနစ်ဖြစ်ဖြစ်အာနာရှင်စနစ်ဖြစ်ဖြစ်ဖြုတ်ချပြီးတော့ချက်ချင်းဖြစ်မလာဘူးဥရောပနိုင်ငံတွေရဲ့သမိုင်းမှာလည်းပဲနှစ်ပေါင်းရာစုနှစ်ချီပြီးကြာမြင့်ခဲ့တယ်ဆိုပြီးတော့ဒီ ဆိုတဲ့စကားကနည်းနည်းမပြင်းထန်ဘူးလားဆရာ revolution ဆိုတာ evolution ဖြစ်ပေါ်တိုးတက်မှုလို့သိရောဆရာ
အဲဟိုနေ့ပေါ်ဗျာဟိုစနေဟောင်းတစ်ခုလုံးကိုခြိုချပြီးတော့အစ်တင်အစားထိုးတာပေါ့အဲ့ဒါမျိုးဖြစ်ဖို့ကလည်းခက်တယ်လေတကယ်တကယ်ကသူကလူဖွဲ့စည်းမှာတစ်ခုလုံးကိုဖယ်ပြီးနောက်တစ်ခုအစ်တိုးဖို့ဆိုတာမလွယ်ဘူးအရင်ဟောင်းကရှိနေတော့အရင်ဟောင်းကနေပဲပြန်ပြီးတော့ဖြစ်လာမှာပဲဆိုတော့ဒီတော်လာရေးဆိုတဲ့ဇာတ်လေကျွန်တော်တို့ community ကနေပမာပြီးမှဆိုစတာပါဗျာဒီနောက်တိုင်းမှာလည်းဒီ community အများဆုံးတုံးတာပဲသူတို့ကအရင်ကစနေဟောင်းကြီးကိုဖြိုးချပြီးတော့စနေတင်တဲ့အထိုးပြင်မယ်ဆိုပြီးလှုပ်တာပဲလှုပ်တော့သူတို့တဲမှာလည်းအခုဒါလှုပ်လို့မရဘူးမတရုတ်ပြည်မှာလည်းသူဒီစနေကြီးဖြုတ်ချမယ်ဆိုပြီးလှုပ်ပြီးတော့အခုဟိုနိုင်ငံရေးကတော့ကြံနေတယ်စီးပွားရေးကတော့သူတို့အရင်ကအင်တာမုန်းတိခဲ့တဲ့အရင်ရှင်စနေကိုကွန်မြူနစ်ကပြန်ပြီးလက်ခံနေတာပဲလေဆိုတော့ဒီဥစ္စာတွေကတဖြည်းဖြည်းတဖြည်းဖြည်းနဲ့ဟို evolution ကတော့ပုံပြီးမှမယ်တင်တယ်အဲ့တော့ evolution နေရာနဲ့နေတာနဲ့ဒါပဲကွာပဲပေါ့လေဆိုတော့ဒီအားလုံးအစားထိုးပြဖို့ကတော့မလွယ်တော့ဘူးစီတယ်ခုခေတ်မှာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆရာလွှမ်းခြုံပြီးတော့သုံးသပ်တာတွေ့ရတဲ့အထက်မှာဆိုတော့မြန်မာနိုင်ငံမှာဗတိသရခေတ်ပြီးတော့ကိုလိုနီလာကိုကြောက်သွားတယ်အဲ့ဒီကာလမှာ1930မြန်မာနိုင်ငံဥပဒေရတာ90ဌာနဥထွေးဆိုပြီးတော့လုပ်ခဲ့တဲ့ခေတ်တစ်ခေတ်ရှိခဲ့ပါတယ်1940ပြောင်းခဲ့တယ်ပေါ့လေဆိုတော့အဲ့ဒီခေတ်ဒီမိုကရေစီကဆရာဘယ်လိုမြင်ပါလဲဆရာအဲ့ဒါအ
ဲ့ဒီဥစ္စာတော့ကျွန်တော်ဟိုလေ့လာမိတော့ကတော့အင်္ဂလိပ်ကအိန္ဒိယမှာလို့ပေါ့ဗျာဒါယာကီသူဒီအုပ်ချုပ်ရေးမှာအင်္ဂလိပ်နဲ့ဟိုဒေသခံရွေးကောက်တင်မြှောက်ထားတဲ့ဒေသခံနဲ့လက်တွဲအုပ်ချုပ်ရေးနဲ့ဒီသူတို့တုံးတဲ့ဒီဒီမိုကရေစီသဘောတရားကိုဟိုဗမာပြည်မှာသူဟိုမြေတောင်မြောက်ပြည်ကိုသူတို့စိတ်ကူးတာပဲဆိုတော့ဒီဟာအချင်းလူတွေပေါ့ဗျာအချင်းလူတော့ဟိုဗမာအမျိုးသားရေးလှုပ်ရှားမှုကလည်းဟိုတော်တော်ပြင်းထန်တော့ဗမာကနည်းနည်းရောက်ဒီဖြစ်တာပေါ့ဗျာဟိုဟိုပြင်းထန်တာဟိုသူညာလှုပ်ရှားပြီးတော့လာတဲ့အခါကျတော့အချင်းယူပြီးတော့အပင်ပြောင်းဖို့ဆိုတာကျွန်တော်တို့ရှိမှာတိတ်ပြီးတော့မရှိခဲ့ဘူးဆိုရည်ဒီကယ်လီကိုလိုနီခေတ်ကလည်းအင်္ဂလိပ်ကအဲ့လိုလုပ်ပြီးတော့အရှင်ပြီးတော့ အတွင်ပြောင်းဖို့လုပ်တဲ့အချိန်မှာစစ်ဖြစ်ပြီးတော့အကုန်လုံးဒါကြီးပြက်ကုန်တာပေါ့ဗျာဆိုတော့ဒီလောက်အထိအောင်ကျွန်တော်တို့ကအတွေ့အကြုံမရှိခဲ့ဘူးဗျာအဲ့တော့ဒီအတွင်ပြောင်းတဲ့အတွေ့အကြုံဆိုတာဥပမာအိန္ဒိယကြည့်ရင်အိန္ဒိယကအတွေ့အကြုံရှိတယ်ကျွန်တော်တို့ကအိန္ဒိယနဲ့တွဲထားတာအိန္ဒိယမှာဟိုအခုတည်းကဒီအင်္ဂလိပ်တွေထားခဲ့တဲ့ဒီမိုကရေစီစနစ်ကိုသူဆက်လက်ပြီးတော့ကျင့်သုံးနိုင်နေတယ်ပေါ့ဗျာဆိုတော့ကျွန်တော်တို့ဘာပါယူတာမကျင့်သုံးနိုင်တော့ဘူး
အဲ့မှာကျွန်တော်အများအားစဉ်းစားတခုအိန္ဒိယမှာလည်းပဲ ethnic diversity ဘာသာစကားလူမျိုးရေးကွဲပြားမှုပိုးဆိုးတာဇာတ်စနစ်အဲ့ဒါတွေရှိနေရတော့အဲ့ဒါကိုသူတို့ဘယ်လိုကျော်လွှားနိုင်ခဲ့ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အဲ့ဒီခွဲခြားတဲ့စစ်ချက်တွေကအဲ့လောက်ပြင်းထန်လို့လားဆရာ
။အိန္ဒိယလောက်တောင်မှကျွန်တော်တို့ရှိမှာပြင်းထန်ပါဘူး။ဒါပေမဲ့ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတော့ဟိုကာယကရှင်တွေကတော့ပိုပြီးမှာပေါ့ဗျာ။ဒီတိုင်းနာမှာဗမာမှာလည်းဟိုဗမာပြည်မှာသူကဗမာကြီးစိုးဖို့ပဲအမြဲကြိုးစားနေတာဟုတ်ဗျာဆိုတော့ဗမာကြီးစိုးတဲ့အချိန်ကိုနိုင်ငံတော်တည်ထောင်နေဆိုပြီးတော့ဗမာယူဆတာဟုတ်ဗျာအဲ့တော့ဗမာနိုင်ငံတော်တည်ထောင်နေပထမနိုင်ငံတော်ဒုတိယအဲ့ဒါကြီးအားလုံးကဗမာတိုင်းရင်းသားတွေကိုနှိမ်ထားတဲ့အချိန်ကာလတွေပေါ့ဗျာဆိုတော့တိုင်းရင်းသားတွေကအဲ့ဒီအချိန်ကလည်းမနှိုးကြခဲ့ဘူးပေါ့ဗျာဆိုတော့အခုတော့တိုင်းရင်းသားတွေကပြန်ပြီးတော့ဟိုနှိုးကြတက်ကြလာတဲ့အခါမှာသူတို့ဘယ်လိုပြန်လှုပ်အောင်မှာမတိဖြစ်နေတယ်လို့ကျွန်တော်တင်တာပဲ
ဆိုတော့ဒီတိုင်းရင်းသားတွေရဲ့အခွင့်အရေးအတွက်ပြဿနာဖြစ်နေတာ ਨੇ လူ့အဖွဲ့အစည်းတစ်ခုလုံးဒီမိုကရေစီဖြစ်ပေါ်တိုးတက်မဲ့လမ်းကြောင်းဟာတလန်းတည်းသွားနိုင်ပါလားဆရာအတူသွားမှာလားသူတို့တစ်ခုတစ်ခုများထိတိုက်ဟန်တာဖြစ်စေမဲ့သဘောရှိပါလား
အရင်တုန်းကတော့ဟိုဘူဂျောအောင်ဆန်းတို့လွတ်လပ်ရေးရတဲ့အချိန်တုန်းကတော့ဒီလွတ်လပ်ရေးယူတာဒီတိုင်းရင်းသားစီလုံးမှုပြနိုင်မှာမာအင်္ဂလိပ်ကပြီးမယ်ဆိုလို့ဒီပင်လုံးကြီးလာကလည်းဒီပြစ်လာတာပေါ့ဗျာဆိုတော့ဒီကခဏလှုပ်ထားတဲ့အစီအစဉ်ပဲအဲဒီခဏလှုပ်ထားတဲ့အစီအစဉ်ကိုအကောင့်တွေမပေါ်နိုင်ဘူးမပေါ်နိုင်မင်းနဲ့ဆိုတော့ဒီတဲမှာ community agitation ကလည်းပါတယ်ဆိုတော့ community ကလည်းလှုပ်ရှင်အောင်လို့ဒီဥပမာလွတ်လပ်ရေးပေါ့ဗျာဟိုအင်္ဂလိပ်ကသူပြန်ပြီးတော့စစ်ပြီးတဲ့အခါမှာတိုက်ပြည်ကြီးငင်းကြအောင်သူလှုပ်မယ်ဘာလှုပ်မယ်ဆိုပြီးလှုပ်တော့၃လနှစ်နေလွတ်လပ်ရေးပြီးမယ်တော့ဘူဂျောအောင်ဆန်းတို့ကမလို့ချင်းဘူးတနေ့အတွင်းရမယ်ဆိုတော့ community ကလည်းဒါတနေ့အတွင်းရေးချက်ချင်းပြေးရမယ်ပါじゃねဆိုတော့အခုနောက်ပိုင်းပြန်ကြည့်မယ်ဆိုတော့တနေ့အတွင်းလွတ်လပ်ရရတယ်၃လနဲ့ရတာနဲ့ဘာမှမတူဘူးဆိုတော့ဟိုမလေးရှားတို့ဘာလို့ကဗမာပြည်တဲ့အများကြီးနောက်ကျပြီးလွတ်လပ်ရရတာပဲဒါတဲ့ဗမာပြည်တဲ့သားနေတယ်ဆိုတော့ဟိုအဲ့လိုမျိုးနေပေါ့ဗျာအရင်တော့ကဟိုရေးတို့အမြင်နဲ့ကြည့်ပြီးလှုပ်လာပြီးနဲ့ရေးရှိမှာအကုန်လုံးအလားတပြေကုန်တာပဲ
ဟုတ်ကဲ့ဒီမှာသမိုင်းအခြေလက်တစ်ခုကျွန်တော်မေးချင်ပါတယ်ဆရာမြန်မာသမိုင်းနဲ့ပတ်သက်ပြီးတော့အင်္ဂလိပ်ကတော့စစ်ပြီးတော့ပြန်လဲတွန်ရေးလုပ်မယ်လုပ်ပြီးတော့မှတဖြည်းဖြည်းလွတ်လပ်ရေးပြေးမယ် dominion status မှာပထမနေမလားဆိုတာစဉ်းစားရဲဆိုပြီးတော့အထောက်အထားတချို့တွေးရပါတယ်အဲ့ခါဗိုလ်ချုပ်အောင်ဆန်းကတော့သူကနေချင်တယ်သို့ပေမဲ့လည်းအဲ့ဖဆပလာတွေကသူရဲ့ကြီးနှစ်လူရအောင်ဆန်းမင်းအဲ့လိုလုပ်နေမယ်ဆိုရင်တိုင်းပြည်ဟာ community လက်ထက်ကြာသွားလိမ့်မယ်မင်းတနေ့အတွင်းရအောင်တောက်မှဖြစ်မယ်ဆိုပြီးတော့သူ့ကိုပြောပြသိမ်းသွင်းကြလို့ပေါ့လေသူအဲ့ဒီဘက်ကိုပါသွားတယ်သူလူချင်းခဲ့တာကတော့တကယ်တော့ dominion status နဲ့အရင်နေချင်တယ်လို့ကျွန်တော်အထောက်အထားတစ်ခုဖတ်ဖို့ရတယ်ဆရာဟောအဲ့ဒါကိုဘယ်လိုသဘောပါလဲ
ဟုတ်တယ်ကျွန်တော်အဲ့ဒီမှာဟိုဘုရုံအောင်စားရလဲသူလုံချင်နိုင်လို့လို့မရဘူးသူ့နောက်ကလူတွေရဲ့တောက်ဆိုတာလဲသူအထိုက်ရောက်သူလက်ရောရတဲ့သဘောရှိတာပေါ့ဗျာသူကတော့အရင်ကအာဆီယံရောဒီဖွဲ့ဖို့တောင်သူအရင်ကလေကသူစိတ်ကူးရှိတဲ့လူတွေအဲ့ဒီခေတ်ကသူကအများကြီး advance ဖြစ်တယ်သူကဆိုတော့သူ့အနေနဲ့ပြောင်းလဲနိုင်ပြီနဲ့သူ့နောက်ကလူတွေကမပြောင်းလဲနိုင်ဘူးဆိုတော့ဗမာအဲ့ဒီခေတ်ကဗမာနိုင်ငံရေးသမားတွေရဲ့ဒီဟိုမြို့တူမြို့ချစ်စိတ်ဓာတ်နဲ့တိုက်မယ်ခိုက်မယ်ဟိုတတ်မယ်ဖြတ်မယ်ဒီကလွဲလို့သူတို့မှအသိဉာဏ်သိရှိတာမဟုတ်ဘူးဥပမာဆိုရင်ဒီအဲ့ဒီမှာဟိုဥနုခေတ်ကပေါ့ဗျာဟိုဒီဖတ်စပလာအဖွဲ့လေးကနေပြီးတော့သူကဟိုအမေရိကန်ကိုစစ်ကြည်ရမယ်။ဘာညာနဲ့ဆိုပြီးတော့တခါဟိုရင်ဆုတ်တော်တာတွေဖြစ်သေးတယ်ဗျာ။တော့ဥနုကဒါကြီးမဖြစ်နိုင်ပါဘူး။ဒီဟာလေးရဲ့သွားလို့လို့ပဲဖြစ်မယ်ဆိုတော့တယောက်ကပြောတယ်ဒီဒါင်းနဲ့စစ်ကြည်ညာဇတိလေးတောင်ကြည်ညာလို့မရအောင်လားလို့ပြောတယ်။အဲ့တော့စစ်ကြည်ညာလေးဆိုဇတိသွားချင်။ဆိုအဲ့လိုမျိုးတို့ကရပဲလို့ထင်းတာ။တို့ရဲ့အတွေ့အကြုံကလေးတွေးပေါ့ဗျာ။အခုလိုက်ဒီကလေးတွေးတွေကရှိသေးတယ်ဗျာ။ဆိုတော့အဲ့ဒီဆိုကျွန်တော်ပြောတယ်ဆိုလိုတဲ့ဒီစိတ်သက်တော်လာရေးဆိုစိတ်သက်ပြောင်းလဲဖို့ပဲစိတ်သက်ပြောင်းလဲဖို့ကတော်တော်ခက်တယ်ဆိုတော့ဟိုကိုတဲ့အရင်တော့ငယ်ငယ်တုန်းကကိုနဲ့မတည့်တဲ့လူကိုကြီးလာရင်ပြန်ပြီးတော့ခေါ်ပြောပြောလုပ်ဖို့တောင်လွယ်တာမဟုတ်ဘူး ဆိုတော့ဒီကိုနဲ့မတည့်တဲ့လူပြန်တည့်အောင်ပွားမှုဆိုတော့လွယ်တာမဟုတ်မတည့်တဲ့လူနဲ့ပြန်တည့်တဲ့အခါမှာရင်ပြန်စိတ်ချမ်းသာစရာကောင်းတယ်ဆိုတော့ဒါဟုလူတွေကလည်းပြီးတယ်ဒါပေမဲ့တကယ်တကယ်ကမလုံးနိုင်ဘူ
းဟုတ်ကဲ့ဆိုတော
့အဲ့ဒီပြဿနာနိုင်ငံရေးကျတော့အင်တာကြီးသွားတာပေါ့ဗျာ
အဓိကအဖြစ်ကခေါင်းဆောင်ပိုင်းမှာဒီလိုစိတ်ဓာတ်မျိုးဖြစ်ဖို့လိုမယ်ထင်ပါတယ်အခုမြန်မာနိုင်ငံရဲ့လက်ရှိခေါင်းဆောင်ပိုင်းကိုဆရာဘယ်လိုသုံးသပ်လို့ပါလဲအဲ့ဒါရှင်းကြည့်ရင
်အဲ့ခေါင်းဆောင်ပိုင်းကတော့အခုကျွန်တော်မြင်လာတော့ခေါင်းဆောင်ပိုင်းမှာအရသားဘက်ကတော့ဒေါ်စားစုကြည်နေရာကိုစက်ကမဲ့လူတွေအခုရောက်တဲ့ကနေပြီးတော့ကျွန်တော်တို့မြင်သိနေပြီကျွန်တော်တို့တော့မမြင်သေးဘူးဘသူတွေဆိုတာကိုခံမှန်းလို့ရတဲ့နေပြီဒါကြီးလည်းမရသေးဘူးဆိုတော့ဟိုကောင်းဆောင်ပိုင်းမှာလည်းပဲကျွန်တော်တို့မမမယင်းတော့အာနာကျင်စနစ်ဆိုတာတယောက်ပြောရင်အကုန်လက်ခံတယ်မမမမပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးကဟိုမမကြီးမလည်းဟိုတပြေးတပြေးနဲ့အစင်လာကြီးလို့ဖြစ်အယိုးဆွဲလာတာပေါ့ဗျာဆိုတော့အဲ့ဒါလည်းကျွန်တော်ရဲ့အားနည်းရစ်ပဲအဲ့ဒီမှာဟိုကျွန်တော်အဲ့ဒီစောက်ထဲမှာလည်းကျွန်တော်ပြောတယ်ကျွန်တော်အသားလွှင့်ဆောင်းပါးတစ်ခုမှရေးထားတယ်အဲ့ဒီ2013ခုနှစ်ကအဲ့ Lutheran World Federation ဆိုတာဗမာပြည်အယတ္တအဖွဲ့တွေကိုလာလေးလာတော့အယတ္တအဖွဲ့တွေထဲမှာလူတူဦးကသာဆုံးဖြတ်တာကိုနာခံတဲ့အကျင့်ရှိတယ်တဲ့အဲဆုံးဖြတ်တဲ့မှာပါဝင်ဆွေးနွေးပြီးတော့အခွင့်အလမ်းသိပ်ပြီးတော့မယူကြဘူးတဲ့ပြောရဆိုရမှာပြောရဲဆိုရဲမရှိဘဲနဲ့ငြိမ်ခံနေတဲ့အတွက်ဒီအပြာလာဆွေးနွေးမှုမရှိဘူးဆိုပြီးတော့သူတို့ရေးထားတယ်အဲ့ဒါကတမအယတ္တအဖွဲ့အစည်းလေးစီဒီ civil society မှာဖြစ်နေတာဆိုတော့အဲ့ဒီမှာ article လေးဖြစ်တဲ့လူပေါ့ဗျာညာပညာထက်မြက်သူသူကပြောတဲ့လူသူကပဲလွှမ်းမိုးသွားတာပဲဗျာဆိုတော့နိုင်ငံရေးမှာလည်းကျွန်တော်မြင်တော့အဲ့လိုဖြစ်နေတယ်အဲဒေါ်စားစုကြည်ကိုဒီ intellectually မမိနိုင်တဲ့လူမရှိဘူးပေါ့ဗျာသူကခုနကတော့လို့အဖေအရှင်နဲ့သူ့ရဲ့ဒီမျိုးရိုးဇာတိရလည်းရှိသေးတယ်ဆိုတော့အဲ့ဒါနဲ့ဖြစ်တယ်သူကဒီ intellectually ဆိုတော့သူများတဲ့ပို့ပြီးတော့ဝင်ပြီးတော့သူ့ကိုကျော်နိုင်တဲ့လူမရှိတော့ပြန်ပြောအခုတော့အရာဖက်မှာလည်းသူတယောက်တည်းအုပ်ချုပ်တယ်လို့ဖြစ်နေတာပေါ့
ဥက္ကံခင်ရဲ့ဆွေးနွေးသုံးသက်ချက်အပိုင်းနှစ်ကိုနောက်သတင်းပတ်မှာဆက်လက်နာဆင်နိုင်ပါလိမ့်ရှင်အခုဆက်လက်နာဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့စာရေးဆရာမမြူပါပါကိုယုံကြည်တယ်လဲဆိုတာဝေမျှထားပါတယ်မမိုးဖြူကစီစဉ်တင်ဆက်ထားတာပါရှင
်မင်္ဂလာပါစပါမြူပါပါဒီမှာကစနောင်းတန်းနဲ့အမီကက်ဖြစ်ဆက်နေတဲ့ဝီတိုရီယာတောင်ချီနာလေးကလောင်းချီဆိုတဲ့နယ်လေးကလာရတာပေါ့နော်အမငယ်ငယ်တုန်းကကျမတို့ရဲ့အတိုင်းဝိုင်းတစ်ခုလုံးမှာစာရေးဆရာဆိုတာကမရှိခဲ့ကြဘူးဆိုတော့အဲ့ဒီအချိန်တုန်းကစာရေးဆရာဖြစ်အောင်လုပ်မယ်ငါရန်ကုန်သွားမယ်လို့တငယ်ချင်းတွေကိုပြပြတဲ့အချိန်မှာအရန်ကိုအလောင်ခံခဲ့ရတာလို့ရှိရပါတော့ဒါပေမဲ့ကျမစနေရမာကတ်ကလည်း2007မှာရန်ကုန်ကိုတယောက်ဆက်တက်လာခဲ့လိုက်တယ်ပြီးတော့ဘလူးနီးနဲ့ဒီစာပေလောကကိုရောက်အောင်စူးစမ်းရမလဲဆိုတဲ့ကိစ္စလေးအတွက်တော်တော်လေးကိုရှင်းကန်ခဲ့ရတယ်ပေါ့သုံးနှစ်လောက်စူးစမ်းပြီးရဲ့အချိန်မှာဘပူရတယောက်လူမှုဘဝတွေတဲကလူတွေရဲ့ဘဝရဲ့အတွေ့အခေါ်အတိအမြင်တွေသူတို့ကြော်ဖြတ်ခဲ့တဲ့ဟာတွေမြင်ဆိုင်ရတဲ့ဟာတွေလူ့အဖွဲ့အစည်းမှရှိတဲ့အတွင်းတိုက်တွေအများကြီးပဲပေါ့ဒါတွေကိုလေ့လာတယ်လေ့လာတဲ့အချိန်မှာတင်တော့တယောက်လိုလေ့လာတယ်သူပြသနာမမားလိုလေ့လာတယ်ပြီးရင်အဲ့ဟာလေးကိုသာဖတ်သူအတွက်ဖတ်ရအစဉ်ကြီးတဲ့ရေးဖွဲ့ပုံမျိုးလေးနဲ့ဝတ္ထုလေးလိုရပ်တာစာပေစီနဲ့အစေးလေးလိုအဲ့လိုမျိုးလေးပြန်ရေးပြီးဖော်ပြတဲ့စာပေရေးသားမှုစပြီးတော့တည်ပြီးတော့စူးစားခဲ့စူးစားနိုင်တဲ့အခွင့်အရေးလေးရခဲ့တာပေါ့ဒီမှာအဲ့ဒီဖြတ်တန်းခဲ့တဲ့အတွေ့အကြုံပေါ့2010ကနေဖြတ်တန်းခဲ့တယ်2016 16လောက်ကအဲ့လိုလူတွေအများကြီးနဲ့တွေ့ခဲ့တယ်ဒီမှာ HIV positive သမားတွေသံအောင်သားတွေအဲ့နောက်ဆင်းသေးဆုံးကလူတွေဘဝကိုပုံမှန်မျိုးစုံနဲ့ဖြတ်သန်းကြတဲ့လူတွေကိုတွေ့ဆုံတဲ့စကားတွေအများကြီးပြောခဲ့တယ်သူတို့ရဲ့ life တွေကိုစိတ်ဝင်စားစရာကောင်းတဲ့ယသပုံစံနဲ့ပြန်ရေးတယ်နောက်ဆုံးဂျာတာကြီးစက္ကန့်မှရေးဆွေးနွေးပါဒီမှာကဟိုဟာကျူးလန်ဆောင်ပြီးတော့စေယုံတက်ခဲ့မှုပါပဲအစာရေးဖို့ပါပဲအဲ့ဒါလည်းအဲ့လိုပဲကိုယုံကြည်ရာအတွက်ယုံကြည်ရာကိုယုံကြည်မိတာကအစာရေးမယ်အစာရေးချင်တယ်လူတွေရဲ့တဘောကိုဒီတိုင်းရှိပြမရေးခြင်းမူတကယ်လေ့လာပြီးမှရေးခြင်းမယ်ဆိုတဲ့အချိန်ကျတော့သေယောဂအထူးစေယုံမှာရာသီမှရှိတဲ့သူတွေကို
လေ့လာပြီးတော့ရေးချင်တာရေးချင်လာကြတာအစ်ကိုရောဒီနေ့တွေ့တယ်နောက်အခြားဆက်တွေ့တယ်ဒီလူတွေကိုတွေ့ဆုံစကားပြောပြီးလေ့လာခွင့်ရပါမလားဆိုတော့မရခဲ့ဘူးပေါ့နော်အဲ့ဒီအချိန်တော့မရခဲ့တော့ဘာကြီးကိုနှစ်နှစ်သုံးနှစ်လောက်စူးစမ်းကြည့်တယ်လုံးဝမရတဲ့အချိန်မှာမဟုတ်ဘူးငါထားကိုရေးချင်တယ်ဟုတ်တယ်ငါရအောင်ရေးရမယ်ဆိုတော့ဆိုပြီးတော့မှအဲဟို psychology နဲ့ပတ်သက်တဲ့စာအုပ်တွေအများကြီးစုတယ်အဲဒီ psychosis တယောက်ရဲ့ behavior တွေကိုလေ့လာတယ်ပြီးတော့မှပြည်ုံတက်ခွင့်ရအောင်စူးစမ်းခဲ့တယ်ပေါ့တကယ်လည်းတက်ခွင့်ရခဲ့ပါတယ်ဘိုင်ပိုလာဒီဆိုတာဆိုတော့စိတ်ကြွစိတ်ကြရောဂါကိုကဖြစ်ချင်တာစိတ်ယုံဖြစ်ချင်တာအဲ့ရလူနာတွေနဲ့အတူနေချင်တာဒါကိုလေ့လာချင်တာဆိုတော့ကိုကဒါကိုမရရအောင်လုပ်မယ်ဆိုရင်ကြောင်လို့ရမှာပဲဆိုတော့ဖြစ်ဖြစ်အောင်စူးစမ်းခဲ့ရတယ်စူးစမ်းခဲ့ပြီးတော့လုပ်ခဲ့ပါတယ်သူတို့ကိုလည်းလေ့လာခွင့်ရတယ်မတိတိတာတွေအများကြီးသိခွင့်ရတယ်ဆေးရုံကနေပြန်ထွက်လာပြီးတော့ဒီစာမူကိုရေးတဲ့အချိန်မှာပေါ့ဒီမှာ real life ရေးဆိုဒီမှာပဲရေးပါတယ်ကာဗာဆိုဖြစ်ရေးရပေါ့အဲ့လိုမျိုးဆိုပြန်ရေးတဲ့အချိန်မှာအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဒီရောဂါဆရာဝန်ကြီးရဲ့ conference တစ်ခုမှာရောတာကြီးဆေးရုံအုပ်ကြီးကိုလည်းဒီစာကိုပြပြီးတော့ဒီပေါ်မှာဘယ်လိုခံစားရပါလဲဆိုမျိုးအဲ့လိုမျိုးသိနေရတဲ့အခြေအနေကြီးတော့ဖြစ်သွားတယ်ဒါပေမဲ့ကျွန်မကစာရေးတဲ့နေရာမှာတော့မလိန်ထားဘူးအဓိကဆိုလိုချင်တာကကျွန်မဘဝမှာစာရေးဆရာတယောက်ဖြစ်ဖို့အတွက်ယုံကြည်ခဲ့တယ်စာရေးဆရာတယောက်ဖြစ်ချက်တည်ခြင်းနဲ့ဒီလိုကြီးရဆန္ဒတစ်ခုအတွက်လောက်ရမယ်ဆိုရင်အခက်အခဲတွေအဟန့်အတားတွေဘယ်လောက်ပဲရှိရှိမဖြစ်ဖြစ်အောင်စူးစမ်းလုပ်ကင်ကြရတာပဲပေါ့နော်ဒီလိုမျိုးကျွန်မရဲ့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOE American တရဲ့2019ခုနှစ်မေလ30ရက်ကြာသာပတေးနေ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ကြာသာပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်ဆင်ကဏ္ဍတွေနားဆင်ကြရမှာဖြစ်ကြောင်းကြိုတင်အသိပေးပါတယ်ရှင်အခုကြာသာပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဥကျော်ဆန်တာကပြောပြပေးပါမယ်ရှင
်။အစ္စရေးနိုင်ငံမှာပါလီမန်ကိုဖျက်သိမ်းဖို့ပါလီမန်အမတ်တွေကအခုကြာသာပတေးနေ့မနက်စောစောမှာပဲမဲခွဲဆုံးဖြတ်လိုက်ကြပါပြီ။ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုအနေနဲ့ညွန်ပေါင်းအစိုးရတရားဖွဲ့စည်းဖို့ကြိုးပမ်းမှုပြက်ပြားသွားပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာဖြစ်ပြီးဒုတိယရွေးကောက်ပွဲတရားကိုစောစီကျင်းပမယ်လို့ဆိုပါတယ်။ဧပြီ9ရက်နေ့ရွေးကောက်ပွဲအပြီးမှာအနိုင်ရခဲ့ပြီးတဲ့နောက်ညွန်မောင်းအစိုးရတရားဖွဲ့စည်းဖို့နေတညာဟုကိုဗုဒ္ဓဦးနှင်းညသကောင်ရန်အထူးအချိန်ပေးခဲ့တာလည်းဖြစ်ပါတယ်။ပါလီမန်ရဲ့ဆုံးဖြတ်ချက်အပြီးမှာနေတညာဟုကရွေးကောက်ပွဲအတွက်ထိထိရောက်ရောက်ပြင်ဆင်ပြီးမဲဆွဲသွားမှာဖြစ်တဲ့သူတို့ပါတီအနိုင်ရလိမ့်မယ်လို့အပြတ်ပြောသွားပါတယ်။အတိုက်ခံကောင်းဆောင်ဘယ်နီဂန်စ်ကတော့နေတညာဟုဟာတိုင်းပြည်ကောင်းကျိုးတဲ့စုပါတီရှေ့ကိုပူပြီးဂရုစိုက်တယ်လို့ဒေါသတကြီးဆွဆွလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစီရင်ဟန်တာမှုနဲ့ဆွဲချက်တင်ရေးဟာတရားရေးဌာနညွှန်ကြားချက်အတိုင်းလှုပ်ဆောင်နိုင်တဲ့သူ့အတွက်ရည်ချွယ်စရာလမ်းတစ်ခုမဟုတ်ဘူးလို့အထူးစဉ်းစားစစ်ဆေးရမှုရောဘတ်မူလာကဗုဒ္ဓနေရာပြောကြားလိုက်ပါတယ်ဒီလိုတရားဆွဲဆိုဖို့သူ့ကိုတရားရေးဌာနရဲ့ဥပဒေအရခွင့်ပြုထားခြင်းမရှိပေမဲ့တာဝန်ထမ်းဆောင်ဆဲသမ္မတတူကိုသူ့ရဲ့မှောင်ယွင်းမှုကြောင့်သူ့ရဲ့မှောင်ယွင်းတဲ့လုပ်ရပ်တစ်ခုခုကြောင့်တရားဆွဲဆိုဖို့ရာထူးကဖယ်ရှားဖို့အတွက်အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံဥပဒေမှာစီစံပြဋ္ဌာန်းချက်တစ်ခုရှိနေတဲ့အတွက်လဲသူ့အနေနဲ့စွဲချက်မတင်ဖို့ဆုံးဖြတ်ရတာဖြစ်တယ်ဆိုတဲ့သဘောလဲရောဘတ်မူလာကပြောကြားတော့ပါတယ်။အမေရိကန်ယာယီကာကွယ်ရေးဝန်ကြီးပက်ချနဟန်ကတရုတ်နိုင်ငံဟာကာကွယ်ရေးကိစ္စမှာထိတ်တန့်သတိထားမဲ့နိုင်ငံအဖြစ်ဆက်လက်ရှိနေစေဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။ဂျာတာပရိနစ်မြန်မာခင်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံသာပြောပြပေးသွားတာပါရှင်ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.